to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်စက်တင်ဘာလ15ရက်ကြာတာပတင်းနေ့ည9နာရီကနေ10နာရီအထိစီစဉ်တွေကို9ဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မတင်ခီထိုက်ပါစီးရီးယားဆူရရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရတာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေလိုအပ်နေသူတွေထံကိုမရောက်သေးဘူးလို့ကုလသမဂ္ဂကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အထက်မြင့်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ဒီကနေ့လွှတ်တော်ခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။အမေရိကန်တို့ရဲ့ပထမဆုံးအမျိုးသားပင်လယ်ရေကြောင်းဆိုင်ရာထိမ့်သိမ်းဆောင်ရှောက်ရေးနယ်မြေသတ်မှတ်ကြောင်းသမ္မတဩဘားမားကဒီကနေ့ကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုကျော်ကျော်သိမ့်တဲ့အတူကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့စီးပွားရေးအတန်းခတ်ပိတ်ဆို့မှုတွေကိုချမှတ်ခဲ့တဲ့ရီမန်းချက်ပြီးမပေါင်းမြောက်ပေးတဲ့အနေအထားမျိုးမှာရုပ်သွင်းခဲ့တာလို့ကျွန်တော်မြင်ပါတယ်အဲ့တော့လွှတ်တော်ထဲမှာရှိမယ
်မြန်မာပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့မှုပယ်ဖျက်ပေးတော့မယ့်အပေါ်နိုင်ငံရေးလက်လာသုံးသပ်သူဒေါက်တာရံမြင့်သိရဲ့အမြင်ပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ Washington DC ခီးစဉ်နောက်ဆုံးရအခြေအနေနဲ့ကရင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်ခုနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့နဲ့အကူအညီလိုအပ်နေသူတွေရှိရာတခြားဒေသတွေကိုပါလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရည်ရှင်တန်းတွေအချိန်မရွေးထွက်ခွာနိုင်တဲ့အဆင့်အင့်အခြေအနေတွေမှာရှိပေမဲ့လည်းစီးရီးယားဆွေအထံကခွင့်ပြုချက်မရမချင်းထွက်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအရာရှိတို့ကပြောဆိုလိုက်ပါတယ်အလက်ပိုမြို့ကိုတော့တောက်ချနေလောက်မှာအကူအညီတွေပို့ဆောင်ပေးနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲကုလအထူးကိုယ်စားလှယ်ဂျန်အက်ကလန်ကဂျီနီဗာမြို့တော်မှာတင်တောက်တွေကိုပြောဆိုပါတယ်တိုက်ပွဲတွေစစ်ကြောင့်ပျက်စီးနေတဲ့ဒေသတွေကအမျိုးသမီးတွေကလေးတွေဒဏ်ရာရထားတဲ့အရက်သားတွေစီကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီပေးမဲ့သူတွေအရောက်သွားနိုင်ဖို့အတွက်စားဖို့တောက်ဖို့မပူမပန်းနဲ့နေထိုင်နေကြရတဲ့ရင့်ကျက်တဲ့အမျိုးသားကြီးတွေအနေနဲ့နိုင်ငံရေးအစိုးရရဲ့ဘီရိုကရေစီစနစ်လုံထုံးလုံနေအတားအဆီးတွေကိုကျေစုပြုပြီးရပ်တန့်ပေးကြပါလို့လည်းကုလအထူးကိုယ်စားလှယ်ကပြောဆိုသွားပါတယ်အမေရိကန်နဲ့ရုရှားတို့ကြားဝင်ညှိနှိုင်းပေးတဲ့ဆီးရီးယားပြစ်ခတ်ရစရေးသဘောတူညီချက်မှာအခုလိုအထောက်အပံ့တွေပို့ဆောင်ပေးရေးကလည်းတစ်စိတ်တစ်ပိုင်းပါဝင်တာဖြစ်ပါတယ်။အပြစ်ခတ်ရစရေးကတော့ပြီးခဲ့တဲ့တနင်္လာနေ့ကဆက်လို့အသက်ဝင်တာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရောက်နေတဲ့နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့နေ့ပိုင်းပိုင်းတွင်ကအမေရိကန်အောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီဘလိုစီနဲ့တွေ့ဆုံပါတယ်။ပြီးတဲ့နောက်မှာတော့အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်နဲ့တွေ့ဆုံမဲ့အစီအစဉ်လည်းရှိပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကမြန်မာနိုင်ငံပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကအများစုကိုဖယ်ရှားပေးဖို့စီစဉ်ထားကြောင်းကြေညာခဲ့ပြီးနောက်တနေ့မှာပဲအမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့ဒေါက်တာဆူဂျီတွေ့ဆုံတာပါဒီလိုလွှတ်တော်ခေါင်းဆောင်မင်းနဲ့တွေ့ဆုံတဲ့အခါမှာလဲစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးရတော့မယ့်အချိန်ရောက်ပြီဆိုတာဒေါက်တာဆူဂျီအနေနဲ့တိုက်တွန်းပြောဆိုမယ်လို့ခန့်မှန်းထားပါတယ်ညပိုင်းမှာတော့အာဆီယံအမေရိကန်စီးပွားရေးကောင်စီကတည်ခင်းမဲ့ညစာစာပို့ကိုတက်ရောက်ပြီးစီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံပါမယ်ဘူဒူနေတုံးကအမေရိကန်ဒုသမရဂျိုးဘိုင်ဒန်ရဲ့နေမှာဒေါက်ဆာဆူဂျီကိုမနက်စာနဲ့တခင်အခမ်းအနားမှာလဲလွှတ်တော်ခေါင်းဆောင်တို့ချို့နဲ့တွေ့ခဲ့ပါသေးတယ်။အဲဒီတွေ့ဆုံမဲ့ပြီးမှာတော့အတက်တော်ကဩစာကြီးတဲ့နိုင်ငံသားရေးကော်မတီဥက္ကဋ္ဌဘော့ဘ်ခေါ်ကာကကြေညာချက်တစ်စောင်ထုတ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုမှာဒေါက်ဆာဆူဂျီရဲ့ဆောင်ရွက်ချက်တွေပေါ်အတိမတ်ပြုတဲ့အကြောင်းပြောဆိုပြီးမြန်မာနိုင်ငံတွင်းလူကုန်ကူးမှုပြဿနာပေါ်မှာလဲဒေါက်ဆာဆူဂျီနဲ့ဆွေးနွေးခဲ့တဲ့အကြောင်းနဲ့မြန်မာနိုင်ငံတွင်းကပြည်မဲ့ပြည်သူတွေလူကုန်ကူးခံနေရတဲ့အရေးအတင်းအဓမ္မအလုတ်ခိုင်းစေခံရတဲ့အရေးလိန်ဂျွန်တွေဖြစ်ရောင်းစားခံနေရတဲ့အရေးတွေပေါ်မြန်မာအစိုးရဘက်ကကြိုတင်ကာကွယ်ဆောင်ရွက်ချက်တွေကိုနီးနီးကပ်ကပ်စောင့်ကြည့်တော့မယ်လို့ဘော့ဘ်ကော့ကာရဲ့ကြေညာချက်မှာထည့်သွင်းပြောဆိုထားပါတယ်
။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာဓာတ်ပုံမြို့တော်ဝင်တာဝန်ယူခဲ့ချိန်ကတရားရည်ဌာနကဝန်ထမ်းတအုပ်ကိုတနက်နေ့ပြစ်တက်ခဲ့တယ်လို့လွန်ခဲ့တဲ့25နှစ်အတွင်းလူတထောင်ကျော်ကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တဲ့အကြောင်းမြို့တော်ဝင်ရဲ့အမိန့်နဲ့လူတွေကိုပြစ်တက်ရတဲ့အဖွဲ့ကအဖွဲ့ဝင်ဟောင်းတအုပ်ကဒီကနေ့မနီလာမြို့တော်မှာအထက်လွှတ်တော်အမတ်တွေကိုပြောပါတယ်။သူဟာဒူတာတေရဲ့အမိန့်နဲ့လူတွေကိုပြစ်တက်ရတဲ့ရဲတပ်ဖွဲ့ဝင်အတော်များများတဲ့ကတယောက်ဖြစ်တယ်လို့အက်ဂါမာတိုဘာတိုကအထက်လွှတ်တော်ကြားနာပွဲအတွင်းမှာပြောသွားပါတယ်။သူကိုယ်တိုင်ပြစ်တက်ခဲ့သူအယောက်50လောက်ရှိပြီးဒီအထင်းမှာတယောက်ကတော့မိချောင်းစာကျွေးတက်ခဲ့တာဖြစ်တယ်လို့မိရှို့တက်ခဲ့သူတချို့လည်းရှိတယ်လို့မာတိုဘာတိုကပြောပါတယ်။1993ခုနှစ်ကအဖြစ်ပြက်တစ်ခုကိုပြန်ပြောပြတာမှာတော့အဲ့ဒီအချိန်မှာသူတို့အဖွဲ့ရဲ့လုပ်ငန်းတွေကိုဟန်တားဖို့ကြိုးစားတဲ့တရားရည်ဌာနကလူတအုပ်နဲ့ထိတ်တိုက်တွေ့ခဲ့တာမှာ တနက်နဲ့အပြန်အလှန်ပြစ်ခတ်ကြတဲ့အခြေအနေကိုရောက်ခဲ့ပြီးနောက်ဆုံးမှာတော့ဒူတာတေးကတရားရေးဌာနကအရာရှိကိုအသေးပြစ်တက်ခဲ့တဲ့အကြောင်းမာတိုဘာတိုကပြောပါတယ်ဒီနေ့အစောပိုင်းသမရအဖြစ်ရွေးကောက်တင်မြှောက်မခံရခင်ဒါဘုံမျိုးတော်ဝင်အဖြစ်တာဝန်ယူခဲ့ချိန်ကဒူတာတေးဟာလူတွေအများပြားကိုပြစ်တက်ဖို့အမိန့်ပေးခဲ့သူအဖြစ်အချိန်တော်ကြာကလေးကဆွဆွဲခံထားရတာဖြစ်ပါတယ်
တရုတ်နိုင်ငံဝူကန်တငါရွာကဆန္ဒပြသူတွေကိုအကြမ်းဖက်နှင်နှင်းခဲ့တဲ့ကိစ္စသတင်းဖော်ပြဖို့ကြိုးစားတဲ့ဟောင်ကောင်သတင်းတော်တွေကိုတရုတ်ရဲတွေကရိုက်နှက်ပြီးတော့ဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အဲဒီဟောင်ကောင်သတင်းတော်တွေကပြောပါတယ်။ဟောင်ကောင်ခြေဆိုင် South China Morning Post နဲ့ Min Phong သတင်းစာရဲ့သတင်းတော်တွေဟာဒီဆန္ဒပြဖို့နဲ့ပတ်သက်ပြီးရွာသားတွေကိုဗိုလ်ဒူးနေညမှာတွေ့ဆုံမေးမြန်းမှုကြိုးစားချိန်တွင်ရဲတွေကသူတို့ကိုရိုက်နှက်ပြီးတော့နောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းခဲ့တာလို့သတင်းစာနှစ်ဆောင်ကရေးပါတယ်။ရဲကအဲ့ဒီရွာသားရဲ့အိမ်တကားကိုအတင်းချိုးဖျက်ဝင်ရောက်ချိန်မှာသတင်းတော်တွေဟာရွာသားရဲ့အိမ်ထဲမှာရှိနေပြီးသူတို့ကိုမြေကြီးမှာအတင်းကျပ်တူထောက်ခိုင်းပါတယ်။သတင်းတော်ထဲကတယောက်ဘိုက်ကိုအထိုးခံရပြီးနောက်တစ်ယောက်ကတော့ပါးနှစ်ချက်ရိုက်ခံရတယ်လို့သတင်းတော်တစ်ယောက်ကပြောပါတယ်။အဲ့နောက်တော့ရဲတွေကသတင်းတော်၃ယောက်ကိုရဲစခန်းကိုဖမ်းခေါ်သွားပြီးသူတို့ကိုအဲ့ဒီမှာနိုင်အတော်ကြာစစ်ဆေးမြင်းမြန်းပြီးတဲ့နောက်ရွာကိုဘယ်တော့မှပြန်မလာပါဘူးဆိုတဲ့ခံဝန်ချက်လက်မှတ်ရေးထိုးပေးခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အမေရိကန်သမ္မတဘရက်ကိုဘားမားကအတ္တလန္တိတ်သမုဒ္ဒရာထဲမှာပထမဆုံးသောအမျိုးသားပင်လယ်ရေကြောင်းဆိုင်ရာထိန်းသိမ်းစောင့်ရှောက်ရေးနယ်မြေတစ်ခုသတ်မှတ်ကြောင်းဒီကနေ့ကြာသပတေးနေ့မှာကြေညာပါတယ်။အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းဒေသ New England ကမ်းရိုးတန်းကမိုင်9000ပတ်လည်နီးပါးရှိတဲ့ရေအောက်6ကမ်းပါးတွင်တောင်တွေကိုထိန်းသိမ်းစောင့်ရှောက်မှာဖြစ်ပါတယ်။ထိန်းသိမ်းစောင့်ရှောက်ရာနယ်မြေအဖြစ် Northeast Canyon and Seamount Marine National Monument အဖြစ်သတ်မှတ်ကြောင်းကြေညာချက်ကိုသမ္မတကလက်မှတ်ရေးထိုးလိုက်တာကြောင့်ဒီဒေသတွင်းမှာစီးပွားဖြင့်ငါးပန်းလုပ်ငန်းတွေတတ်တူတူဖော်ခြင်းနဲ့တယံစားတတူဖော်တာတွေကိုတားဆီးလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ကြောက်ပစုံနဲ့ Red Crab လို့ခေါ်တဲ့ကနန်းထုတ်လုပ်ရေးလုပ်ငန်းတွေကိုတော့ခုနှစ်နှစ်ကင်းလွတ်ခွင့်ပေးမှာဖြစ်ပါတယ်။အမေရိကန်အရှေ့မြောက်ပိုင်းဒေသ Connecticut ပြည်နယ်ရဲ့အရွယ်အစားလောက်ရှိတဲ့ဒီဒေသတွင်းကရေပူချိန်ကကမ္ဘာပြန်မြအပူချိန်ထက်ပိုးပြီးမြန်မြန်ဆန်ဆန်ပူနွေးလာမယ်လို့လည်းခန့်မှန်းထားကြပါတယ်။ဝါရှင်တန်မြို့တော်မှာသမုဒ္ဒရာကာကွယ်ဆိုင်ရာညီလာခံကိုဒီကနေ့ကြာသပတေးနေ့စတင်ကျင်းပချိန်မှာပဲသမရရဲ့ကြီးညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ညီလာခံမှာတော့နိုင်ငံပေါင်း20ကျော်ကခေါင်းဆောင်တွေတက်ရောက်ပြီးသူတို့နိုင်ငံတွေရဲ့ပင်လယ်ရေပြင်ထိမ့်သိမ်းဆောက်ရှောက်ရေးနယ်မြေတွေကြီးညာကြဖို့လည်းရှိပါတယ်
။ကမ္ဘာပေါ်ကဒုက္ခသည်ကလေးငယ် 3.8 တန်းဟာကြောင်းမတက်နိုင်ရဘူးလို့ကုလသမဂ္ဂကပြောလိုက်ပါတယ်။ကြာသပတေးနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့အစီရင်ခံစာမှာဒုက္ခသည်ကလေးတွေငယ် 3.8 တန်းကြောင်းတက်နိုင်တဲ့အနေအထားမရှိတဲ့အကြောင်းပြောထားတာပါ။အဲ့ဒီကလေးတွေရဲ့အခြေအနေဟာအသက်ကြီးလာတဲ့နဲ့အမျှပိုဆိုးလာနေပြီးမူလာရန်တက်ချိန်မှာကျောင်းသား90ရာခိုင်နှုန်းရှိတာကနေအလဲတန်းရောက်တဲ့အချိန်မှာ22ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ကုလသမဂ္ဂကိန်းဂဏန်းတွေအရကမ္ဘာလူဦးရေရဲ့34ရာခိုင်နှုန်းတက္ကသိုလ်ပညာသင်ကြားနေနိုင်တဲ့အချိန်မှာဒုက္ခသည်တွေက1ရာခိုင်နှုန်းမှတက္ကသိုလ်တက်နိုင်တယ်လို့ပြောပါတယ်။ကမ္ဘာပေါ်ကတန်းနဲ့ကြီးတဲ့ဒုက္ခသည်တွေရဲ့ဘဝကိုပြောင်းလဲနိုင်ဖို့အတွက်နောင်မျိုးဆက်တွေကိုတည်ဆောက်ရမယ့်နေရာမှာအခွင့်အလမ်းတချို့တွေကတခုကတော့ပညာရေးပါ။ဒါပေမဲ့လည်းအဲ့ဒီဒုက္ခသည်တွေရဲ့ပညာရေးကိုအကြီးအကျယ်လစ်လျူရှုခံထားရတာပါ။ဒုက္ခသည်ရေအတွက်တိုးလာတာနဲ့လိုအပ်တဲ့ရံမုံငွေနည်းလာတာကြောင့်ဒုက္ခသည်တွေကိုပညာသင်ပေးနိုင်မှုကိစ္စပိုပြီးတော့ခက်ခဲလာတာပါ။ကုလသမဂ္ဂရဲ့အဆိုအရတော့ပြီးခဲ့တဲ့2014ခုနှစ်တွင်ကျောင်းနေတဲ့ကလေးတွေငယ်ရေအတွက်ဟာ30ရာခိုင်နှုန်းတိုးလာပြီးအဲ့ဒီကလေးတွေကိုစာသင်ဖို့အတွက်ဆရာမ2000လောက်လိုတယ်လို့ပြောပါတယ်။
ဘရာဇီးသမ္မတဟောင်းလူးဝစ်အင်နာစီယိုလူလာဒါဆီလ်ဗာကိုငွေမဲခဝါချမှုအာဂတိလိုက်စားမှုတွေနဲ့တရားစွဲဆိုလိုက်ပါတယ်။နိုင်ငံပိုင်ပက်ထရိုဘရာရေနံကုမ္ပဏီနဲ့ပတ်သက်ဆွနဲ့မှုနဲ့တရားစွဲဆိုတာဖြစ်တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးမှုတွေကပုတ်ထူးနေမှာပြောဆိုပါတယ်။ပက်ထရိုဘရာရေနံကုမ္ပဏီထံကနေမတော်မတရားငွေကြေးရယူထားတဲ့အရှုပ်တော်ပုံနဲ့ဆက်ဆက်နေတဲ့စောက်လုပ်ရေးလုပ်ငန်းကြီးတစ်ခုကတိစောက်တဲ့ကမ်းခြေအင်အားတစ်ခုအစ်င့်မြင့်တင်တိစောက်မှုကနေသမရာဟောင်းတဲ့သူဇနီးနောက်တခြားသူအတော်များများလည်းအကျိုးအမြတ်တွေရယူခဲ့ကြတယ်လို့လည်းဆွဆွဲခံထားရပါတယ်။ဗုဒ္ဓဘာသာနောက်ပိုင်းမှာတော့သမရာဟောင်းဇနီးမောင်နှံရဲ့ရှင်နေကသတင်းထောက်တင်နဲ့တွေ့ဆုံပြီးတရားစွဲဆိုမှုအလုံးကိုညှင်းဆို့ခဲ့ပါတယ်။ဒီအရှုပ်တော်ပုံကြောင့်သမရာဟောင်းလူလာရွေးချယ်ခဲ့တဲ့ဒဲလ်မာရူဆပ်ကိုသမရာယာဒူကဖယ်ရှားရေးဥတီသွားစေတာလည်းဖြစ်ပါတယ်။1930ပြည့်လွန်နှစ်တည်းကတည်းကဆလို့ဆိုးဝါးလာတဲ့ ဘရာဇီးနိုင်ငံရဲ့စီးပွားချမှုအပေါ်မှာသမ္မတဒယ်မာရူဆက်ရဲ့ကင်တွယ်ပုံကိုမကျေနပ်မှုတွေမြင့်တက်လာပြီးနောက်နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဒယ်မာရူဆက်ကိုဗန်နာယေးဥပဒေတွေချိုးဖောက်ခဲ့တဲ့ဆိုပြီးဘရာဇီးလွှတ်တော်ကဆွဆွဲပြစ်တင်ခဲ့ကြတာဖြစ်ပါတယ်ပီထရိုဘရာရေနံကုမ္ပဏီကိစ္စစုံစမ်းစစ်ဆေးရေးကိုကြီးကြပ်နေတဲ့ပြည်ထောင်စုတရားသူကြီးရှေ့မှောက်ကိုဒီဆွဆွဲချက်တွေကိုတင်ထားပြီးဖြစ်ပြီးသမရဟောင်းကိုအမှုဖွင့်မဖွင့်ကိုတော့သူကဆုံးဖြတ်ရမှာဖြစ်ပါတယ်ရှင်
။မီရန်တီတိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံရှေ့တောင်ပိုင်းကိုဒီကနေ့အပြင်းထန်ဝင်တိုက်သွားပါတယ်။မုန်တိုင်းနဲ့အတူမိုးအပြင်းထန်ရွာတာကြောင့်အင်ဂျီပေါင်း 1.65 တန်းလျှက်စင်ပြီးပြတ်တောက်သွားပြီးမြဲနောက်ထပ်ထိခိုက်ဒဏ်ရာသူတွေရှိတယ်ဆိုတဲ့သတင်းတွေတော့မသိရသေးဘူးလို့ Rider သတင်းတပုတ်မှာဖော်ပြပါတယ်။မီရန်တီတိုင်ဖုန်းမုန်တိုင်းဟာအခု2016ခုနှစ်တွင်အားအပြင်းဆုံးတိုင်ဖုန်းမုန်တိုင်းလို့ဖော်ပြကြပါတယ်။စူပါတိုင်ဖုန်းမုန်တိုင်းအဖြစ်နဲ့သတ်မှတ်ထားတဲ့မီရန်တီတိုင်ဖုန်းမုန်တိုင်းဟာတိုင်ဝမ်တောင်ပိုင်းကိုဖြတ်သန်းတိုက်ခိုက်ပြီးတဲ့နောက်အားပျော်သွားပြီးအဲဒီနောက်တရုတ်နိုင်ငံရှမန်းမြို့ကိုဂျာတာပရီနေအစောပိုင်းကဝင်သွားတာပါ။မုန်တိုင်းကြောင့်လေယာဉ်နဲ့ရထားခီးစဉ်တွေဒါဇင်နဲ့ချီပြီးတော့ဖြတ်သိမ်းခဲ့ရပြီး၃ရက်ကြာကျင်းပတဲ့ပွဲတော်တစ်ခုရဲ့အစခီးသွွားအစီအစဉ်တွေအနှောက်အယှက်ဖြစ်ခဲ့တယ်လို့တရုတ်နိုင်ငံဘဏ်ရုပ်သံသတင်းဌာနကကြေညာပါတယ်။ကေဇေးအဖွဲ့တွေကလှေတွေနဲ့လိုက်လံကယ်ဆယ်နေရတဲ့အချိန်ထဲမှာပဲရှမန်းမြို့ရဲ့လမ်းတွေပေါ်မှာရေတွေကြီးတာတစ်ပင်တွေလဲကျပြီးကားတွေပျက်စီးနေတဲ့ဓာတ်ပုံတွေကိုတော့နိုင်ငံပိုင်ရုပ်သံသတင်းဌာနကထုတ်လင်းပြသပါတယ်။ရှမန်းမြို့မှာတော့အင်ဂျီပေါင်း 3,200 လျှက်စစ်မီပြတ်တောက်သွားပြီးဖူးကျန့်ပြည်နယ်တစ်ခုလုံးမှာဆိုရင်အင်ဂျီပေါင်း 1.65 တန်းလျှက်စစ်မီမရပဲဖြစ်နေတယ်လို့နိုင်ငံပိုင်ရုပ်သံသတင်းဌာနကပြောပါတယ်။ဒါ့အပြင်ရှမန်းမြို့နေရာတော်များမှာတောက်သုံးရေခက်ခဲဖြစ်နေပြီးတိုက်အမြင့်တွေကမှန်ပရင်းပေါက်တချို့လည်းကွဲကုန်တယ်လို့ရုပ်သံသတင်းဌာနကပြောပါတယ်။ဒီမုန်တိုင်းဟာတရုတ်ကွန်မြူနီနိုင်ငံစတင်တည်ထောင်ခဲ့တဲ့1949ခုနှစ်ကတည်းကဆိုရင်အင်အားအပြင်းဆုံးတိုက်ဖုန်းမုန်တိုင်းဖြစ်တယ်လို့ကမ္ဘာတဝန်းအခုနှစ်အတွင်းအင်အားအပြင်းဆုံးမုန်တိုင်းလည်းဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သိငင်ထိုင်တဲ့ကိုကျော်ကျော်သိန်းတို့ညင်ညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတို့ရဲ့လည်းပါအရင်ဆုံးတော့ဒီဒေါအောင်ဆန်းစုကြည်ဝါရှင်တန်ဒီစီမြို့တော်ခီးစဉ်နောက်ဆုံးသိရတဲ့အခြေအနေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဝါရှင်တန်ဒီစီမှာရှိတဲ့အမေရိကန်လွှတ်တော်ကိုသွားရောက်ပြီးလွှတ်တော်အကြီးအကဲတွေနဲ့တွေ့ဆုံနေပါဗျာ။အောက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell နဲ့တွေ့ဆုံဖို့ရှိတယ်လို့အခုဒေတာစင်တော်ချိန်မနေ့ပိုင်းမှာတော့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Democratic အမတ် Nancy Pelosi နဲ့တွေ့ဆုံပါတယ်။ဒါနဲ့ပတ်သက်လို့တော့ကိုသားညို့ဦးကဆက်လက်တင်ပြပေးမှာပါရှင်
။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမနေ့တုန်းကတော့သမ္မတအင်ပီရိုမှာသမ္မတဥပါမဒုတိယသမ္မတ Joe Biden နောက်နိုင်ငံကျိုင်းဝန်ကြီး John Kerry တို့နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်အောင်မြင်စွာအသွင်ကူးပြောင်းမှုတွေကြောင့်မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ American ရဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်လည်ရုပ်သိမ်းပေးပြီးမြန်မာနိုင်ငံကို GSP အထူးကုံသွယ်ရေးခွင့်လမ်းလည်းပြန်လည်ပေးရမယ်လို့သမ္မတဥပမာကအဲ့ဒီတွေ့ဆုံမှုအတွင်းမှာပြောခဲ့ပါတယ်။ American ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ထောက်ခံအားပေးမှုတွေကိုမြန်မာပြည်သူတွေအနေနဲ့အထူးပဲကျေးဇူးတင်ပြီးတော့ဆက်ပြီးတော့လည်းနှစ်နိုင်ငံနီးနီးကပ်ကပ်ဆက်ဆံမှုတွေလှုပ်သွားဖို့မျှော်လင့်နေအကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ပါတယ်။
The United States has been a good friend of the democratic movement for the last several decades really.
American ပြည်သူဟာနှစ်ပေါင်းများစွာကြာတဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုတွေမိတ်ဆွေကောင်းဖြစ်ပါတယ်။ကျွန်တော်တို့ဟာဟိုးလွတ်လပ်ရေးရတဲ့အချိန်ကလေးကမိတ်ဆွေတွေဖြစ်ခဲ့ကြတာပါ။မြန်မာဒီမိုကရေစီလှုပ်ရှားမှုအတွက်အမေရိကန်လွှတ်တော်နဲ့အမေရိကန်အစိုးရဘက်ကထောက်ခံအားပေးလှုပ်ဆောင်ခဲ့မှုအားလုံးအတွက်မြန်မာပြည်သူတွေကအထူးပဲကျေးဇူးတင်ကြပါတယ်။ဒီချက်ပို့ပြီးတော့နီးကပ်တဲ့ဆက်ဆံရေးဖြစ်လာလို့မျှော်လင့်ထားပါတယ
် Congress and by administration to support our democratic movement we look forward to better closer relations and perhaps now a little bit more on the business side
ဆက်ပွားရေးတကပွင့်လာတဲ့အချိန်မှာစီးပွားဆက်ဆံမှုတွေပိုရှိလာမှာဖြစ်ပါတယ
်ဒေါ်ဆန်းစုကြည်ရဲ့အခုခီးစဉ်အတွက်မှာစီးပွားရေးအရေးယူမှုတွေကိုအမေရိကန်ဘက်ကရုပ်သိမ်းသွားဖို့ရှိတယ်လို့ပဲအမေရိကန်မြန်မာနှစ်ဖက်စီးပွားရေးဆက်ဆံမှုတွေလည်းပိုပြီးတော့တိုးလာဖို့ရှိနေပါတယ်ဒီကနေ့ညမှာပဲ ASEAN American စီးပွားရေးကောင်စီမှာ American စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့အတူဒေါ်ဆန်းစုကြည်ဟာညစာစားဖို့ရှိနေတာပါအခုဒီကနေ့လွှတ်တော်မှာတော့ဒီကနေ့မနက်ပိုင်းအောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi နဲ့အခုတွေ့ဆုံနေပြီဖြစ်ပါတယ်ဒါနဲ့ပတ်သက်လို့တော့အဲ့ဒီတွေ့ဆုံမှုမှာကျွန်တော်တို့သတင်းယူဖို့ရောက်နေတဲ့ကျွန်တော် VOA မြန်မာပိုင်းကကိုသိန်းထိုက်ဦးကအခုလိုပြောပြပါတယ
်ဟုတ်ကဲ့ဟိုပြီးခဲ့တဲ့မိနစ်ပိုင်းကပဲဒီလူနည်းစုခေါင်းဆောင်ဒီလွှတ်တော်ဆောင်ဦးတင်မှာပေါ့လေဒေါ်ဆန်းစုကြည်နဲ့ Nancy Pelosi တို့တွေ့ကြပါတယ်ခင်ဗျာအဲ့ဒီတော့တချို့လည်းဝင်ပြီးတော့ခကြတော့ဓာတ်ပုံကြိုက်ခွင့်ပြပါတယ်ဟိုသူတို့စကားလေးနေနေပြောပါတယ်အဓိကတော့ဒေါ်ဆန်းသူကြီးကုလိုရောက်လာတာကိုကြိုဆိုတဲ့အကြောင်းပေါ့လေအဲ့တော့ဒီ Nancy Pelosi နဲ့သူကျွန်တော်တို့ဒီနယူးယောက်ပြည်နယ်က Democratic Party of the Mike Crowley နဲ့ကျွန်တော်တွေ့ရပါတယ်နောက်တစ်ယောက်ကတော့ဒီ အမေရိကန်နိုင်ငံဆိုင်ရာမြန်မာတံတမန်ကြီးဦးအောင်လင်းလည်းကျွန်တော်ဒေါက်ဆန်းစုကြည်နဲ့တူရနေတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့သူတို့ဘက်ကတော့သတင်းတောက်တူတစုံတရာသူတို့တွေ့ဆုံမှုနဲ့ပတ်သက်လို့ပြောတာဆိုတာရှိပါလားခင်ဗျာ
လင်းတော့ဒီကိုမင်းမြန်ခွင့်ဘာညာမပေးတဲ့အတွက်ကြောင့်တစုံတရာတော့ပြောတာမျိုးတော့မရှိပါဘူးဒါနဲ့လာရောက်ခွင့်ရတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းဒေါက်ဆန်းစုကြည်ရဲ့ဒီဒီမိုကရေစီလှုပ်ရှားမှုမြန်မာပြည်အတွက်ကိုဆက်လက်ပံ့ပိုးကူညီသွားမယ်ဆိုတဲ့အကြောင်းလေးကိုသူတို့နည်းနည်းဒီတော့ပြောကြပါတယ်ခင်ဗျာဟိုလွတ်တော်အတွင်းမှာဒေါက်ဆန်းစုကြည်ရဲ့ဒီလာရောက်ပြီးတော့လွတ်တော်ခေါင်းဆောင်အနေနဲ့တွေ့ဆုံတာကလည်းမြန်မာပြည်ဒီမိုကရေစီရေးအတွက်အခုလိုစီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းတော့မယ်ဆိုတဲ့သတင်းတွေထွက်နေတဲ့အချိန်မှာလွတ်တော်ခေါင်းဆောင်အနေနဲ့တဘောသာကွဲလဲမှုတွေရှိနေတော့ဒီလာရောက်တဲ့ခီးစဉ်ကအကျိုးရှိတဲ့ခီးစဉ်ဒေါက်ဆန်းစုကြည်အနေနဲ့ဒီလိုအပ်ချက်တွေကိုလွတ်တော်ခေါင်းဆောင်တွေကိုနားချနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
အခုဒါပြီးရင်တော့အမေရိကန်လွှတ်တော်မှာပဲအောက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်တဲ့ Republican အမတ် Mitch McConnell အပါအဝင်လွှတ်တော်အကြီးအကဲတွေနောက်မြမအရေးစိတ်ဝင်စားတဲ့လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။လွှတ်တော်အမတ်တွေအနေနဲ့ကတော့ American စီးပွားရေးပိတ်ဆို့မှုရုပ်သိမ်းရေးကိစ္စရပ်အပြင်အခြားလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးပွဲရှိတယ်လို့ပြောလို့ရပါတယ်ခင်ဗျာ
။ကိုတာညုံဦးစူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုတော့ဒီမြမအပေါ် American ကတန်ခါပိတ်ဆို့မှုပြဖြစ်ပေးတော့မယ်အပေါ်တုတ်ပြန်ချက်အမြင်သဘောထားတွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာနိုင်ငံရေးဖိနှိပ်မှုတွေနဲ့လူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိတာကြောင့်ဆယ်စုနှစ်တွေနဲ့ချီပြီးအမေရိကန်ကထပ်မတ်ထားတဲ့ပိတ်ဆို့ဒဏ်ခအရေးယူမှုတွေအားလုံးနီးပါးကိုအခုနောက်ဆုံးဖယ်ရှားပေးလိုက်တဲ့အပေါ်သဘောထားအမြင်အမျိုးမျိုးထွက်ပေါ်လာပါတယ်။အရေးယူဒဏ်ခမှုတွေဖယ်ရှားပေးလိုက်တဲ့အတွက်တစ်ချိန်ကစစ်အစိုးရတွေနဲ့နှိစက်သူတွေစီးပွားရေးတွေမှာဒီတကြော့ပြန်ခေါင်းထောင်လာမှာကိုစိုးရိမ်သူတွေရှိတယ်လို့ပိတ်ဆို့မှုတွေရုတ်သိမ်းတာဟာစီးပွားရေးဖွံ့ဖြိုးမှုအတွက်အထောက်အကူဖြစ်စေတယ်လို့မြင်သူတွေလည်းရှိပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်တင်ပြပေးပါပါရှင်
။ American ပြည်အောင်စုအနေနဲ့မြန်မာနိုင်ငံပေါ်ဆယ်စုနှစ်နဲ့ချီချမှတ်ထားတဲ့အရေးယူပိတ်ဆို့မှုအားလုံးနီးပါးကိုပယ်ဖျက်ပေးသွားတော့မှာဖြစ်တယ်လို့ American ပြည်အောင်စုအစိုးရကမနေ့ကသတင်းထုတ်ပြန်ပါတယ်။အဓိကအဖြစ်တော့ GSP လို့ခေါ်တဲ့ကုန်သွယ်ရေးအထူးခံစား권ကိုပြန်လည်ပေးရတော့မှာဖြစ်ပြီး American ကိုကြောင်းမြတ်တင်ဖို့ကန့်သက်တာတွေကိုလည်းရှုတ်သိမ့်ပြီးတော့မှာပါ။ဒါပြင်ရင်းနှုံးကစစ်တပ်နဲ့နှိစက်တဲ့အတိုင်းဝန်းတွေခရိုနီစီးပွားရေးလုပ်ငန်းရှင်စတဲ့တအူးချင်းစီအလိုက်အမြင်မဲ့ဆင်းသွင်းထားတဲ့သူအယောက်တရာကျော်ကိုလည်းအရေးယူပိတ်ဆို့မှုတွေပယ်ဖျက်ပေးတော့မှာဖြစ်ပြီးတော့ကုန်သွယ်ရေးလုပ်ငန်းတွေကိုလည်းလုတ်ကင်နိုင်တော့မှာပါ။နိုင်ငံရေးလှိလသုံးသက်သူဒေါက်တာရမျိုးသိန်းကတော့ American စူဟာကပြစ်မှတ်ထားအရေးယူထားတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုကန့်သက်မှုတွေဖြေလျှော့ပေးတော့မှာဖြစ်တဲ့အတွက်ဒီတစ်ခေါက်ဖယ်ရှားမဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာတာမန်ပြည်သူတွေထက်ခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေအတွက်သာအကျိုးရလက်ပို့ရတော့မှာစိုးရိမ်မိတယ်လို့သုံးသပ်ပါတယ်။
အဲ့တော့ကျွန်တော်မြင်တာတော့ဒီအမေရိကန်အစိုးရရဲ့ပေါ့လေဒီစီးပွားရေးရဒဏ်ခတ်ပိတ်ဆို့မှုတွေကိုဟာရုပ်သိမ်းတာဟာတော့အဲ့ဒီစီးပွားရေးရဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ခဲ့တဲ့ရည်မှန်းချက်တွေမပေါင်းမြောက်ပေးတဲ့အနေအထားမျိုးမှာရုပ်သိမ်းခဲ့တာလို့ကျွန်တော်မြင်ပါတယ်အဲ့တော့လွှတ်တော်ထဲမှာကြည့်မယ်ဆိုလို့ရှိရင်ရောအစိုးရထဲမှာကြည့်မယ်ဆိုလို့ရှိရင်ရောတော့စစ်တပ်ရဲ့လွှမ်းမိုးမှုဟာတော်တော်မြင့်မြင့်မားမားကိုရှိနေသေးတာတွေ့ရတယ်။နောက်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာဆိုရင်လေစစ်တပ်ကသဘောမတူရင်မပြင်နိုင်တဲ့အနေအထားမျိုးရှိနေသေးတယ်။အဲ့ဒါအပြင်လူခွင့်ရေးနဲ့ပတ်သက်တဲ့မှတ်တမ်းတွေကျွန်တော်တို့ခုနပြောတဲ့ပွင့်လင်းမြင်သာမှုရှိပြီးတော့တာဝန်ခံမှုတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာမှတ်တမ်းတွေအဲ့ဒီတက်တွေကကြည့်မယ်ဆိုလို့ရှိရင်လေပဲကျွန်တော်တို့တိုင်းပြည်ရဲ့အနေအထားဟာတိုးတက်ပြောင်းလဲနေပြီလို့ပြောဖို့ခက်တဲ့အခြေအနေတွေကိုတွေ့နေရပါတယ်။အဲ့ဒါကြောင့်မလို့ကျွန်တော်အမြင်အဖြစ်တော့လက်ရှိအခြေအနေမှာတော့အမေရိကန်အစိုးရအနေနဲ့ဆန်ရှင်ကိုရုပ်သိမ်းတာဟာကျွန်တော်တို့တိုင်းပြည်နဲ့နော်လူများစုကိုစိတ်ငြိမ်းမွေးတည်မှုနုံနစ်နေတဲ့ကျွန်တော်တို့ပြည်သူလူထုအများစုအတွက်အကျိုးပြုနိုင်ပါမလားလို့တော့ကျွန်တော်ကတန်တရားရှိပါတယ
်ဒါပေမဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်ဗိုလ်ချုပ်တချို့ကစစ်ဗိုလ်ချုပ်ဟောင်းတချို့ကိုပါအမေရိကန်ပြည်ထောင်စုပြည်ဝင်ကဆက်လက်ကက်သက်ပိတ်ပင်သွားမှာဖြစ်ပါတယ်ရှစ်လေးလုံးလူထုအုံကြွားမှုဖြစ်ပြီး1989ခုနှစ်မှာတမ်တာဟောင်းဂျော့ချ်ဘူးက GSP ကုန်သွယ်ရေးအထူးခန်းစား권ကိုကန့်သက်ပိတ်ပင်ခဲ့ပေမဲ့လို့လက်ရှိစိုးရတဲ့လက်ထက်မှာတော့ဒီခန်းစား권ကိုပြန်လည်ပေးရတော့မှာပါကြောက်ဆွင်းဥပဒေလိုခေါ်တဲ့တန်ခတ်မှုဥပဒေအရတားမြစ်ထားတဲ့ကြောင်းမြတ်တင်ပို့권တွေကိုလည်းပြန်လည်ခွင့်ပြုသွားမှာလည်းဖြစ်ပါတယ်ဒီအတွက်မြန်မာနိုင်ငံမှာတင်စားတာတွေကိုထိန်းသိမ်းဆောက်ရှောက်တဲ့ new ဥပဒေကောင်းလူအပ်မှာဖြစ်ပြီးတော့ကြောင်းမြတ်တင်ဖို့ရောင်းချခွင့်ကိုလည်းစနစ်တကျကင်တွေဖြစ်ရှင်းတင်တယ်လို့မြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ရဲ့အထွတ်ထွေအတွင်းရေးမှူးဦးမိုးမြင့်ကျော်ကအခုလိုပြောပါတယ
်လက်ရှိကတော့ကျွန်တော်လောက်ရမှာတော့ဟုတ်လားဟိုဒီတိုင်းပြည်မှာဖြစ်ပြင်းဖြစ်တိုက်တယ်ဟုတ်လားပြောတယ်ဟုတ်လားဒီတင်စားတာတွေကိုထိန်းသိမ်းတဲ့ policy ကောင်းကောင်းတွေရှိဖို့ကပိုကြီးကြီးကြီးမယ်လို့ထင်ပါတယ်ဗျာဒီ nested ပိုင်းနေသူရှိမှာပေါ့နော်ဒါသူတို့လိုက်နာမှာဒါလေးလွတ်ပြီဆိုရင်တော့ဘယ်လိုဖြစ်လဲဒါလေးလည်းသူတို့ဘက်ကဒီ essential လွတ်ချင်ဖြစ်တင်ထားရလေးရှိမှာပေါ့နော်အဲ့တော့ဟာတကယ်ဖာကန်တို့မတို့မှာသူကလွတ်ကဲ့နေတာကျွန်တော်နိုင်ငံတွင်းရဲ့ policy နဲ့အဓိက ကိုဆိုင်နေတာလေကိုဆိုင်နေတဲ့အတွက်ကြောင့်ဒါတွေကျွန်တော်တို့ဘယ်လိုဟလာတင်းတင်းနဲ့ဘယ်လိုလိုက်စင်းနေထုတ်ပြင်းမလဲဒီလိုလုပ်ွက်တွေချပြင်းမလဲပြီးတော့ဘာတွေအပင်နေရာတွေတော့တကယ်ကိုကြစောလောက်ထားအောင်မလဲဆိုတာလေဒါတွေကိုတော့တကယ်ကျွန်တော်တို့စနစ်ကျဟလာကျွန်တော်တို့သိချာဟိုသုံးတက်ပြီးတော့ချမှတ်တဲ့လည်းလို့ထင်ပါတယ်ကြာ
အခုလိုအမေရိကန်ရဲ့အရေးယူတန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားနိုင်မှုရေးပေါ်အခြေအနေတွေကိုလည်းရှုပ်သိမ်းမယ်ဆိုပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီညှိကြအပြောင်းလဲတွေဆက်ပြီးလှုပ်သွားဖို့လွယ်တယ်လို့အင်ဖြူရောပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်ဒေါ်အောင်ဆန်းစုကြည်အနေနဲ့တော့သူမဥဆောင်တဲ့အစိုးရတက်လက်ထမှာအမျိုးသားပြည်လဲတည်မြဲရေးနဲ့ငြိမ်းချမ်းရေးကိုအဓိကဦးစားပေးအဖြစ်လှုပ်ဆောင်မှာဖြစ်ပြီးမြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်မြှင့်မှုတွေလွယ်တဲ့အတွက်ကြောင့်မလို့စီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာပြည်တွင်းလာရောက်လုပ်ကိုင်ကြဖို့မျှော်လင့်မိတယ်လို့ပြောဆိုထားပါရယ်ခင်ဗျာနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်တူအနေနဲ့ပထမဆုံးအကြိမ်ကြီးအနောက်မြန်မာကြီးနိုင်ငံတွေစီကိုခရီးထွက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေမှာဒီနိုင်ငံကြီးတွေရဲ့အခန်းကဏ္ဍပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုနားလဲပါသလဲမြန်မာနိုင်ငံငြိမ်းချမ်းတာယာဝါပြောရေးမှာဒီနိုင်ငံကြီးတွေအနေနဲ့အဓိကအခန်းကဏ္ဍကဆက်ရှိနေတယ်လို့လက်ခံထားကြပါသလားအခုလာမယ့်စနေညဒိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထမံဖိတ်ခေါ်ပြစေရှင်။အခုတခါတော့ဒီရှမ်းပြည်နယ်မြောက်ပိုင်းမိုင်းယော်ရွာသား5ဦးတိစုံမှုနဲ့ပတ်သက်ပြီးနောက်ဆုံးသိရတဲ့အခြေအနေကိုတင်ပြပေးပါမယ်။မိုင်းယော်ရွာသား5ဦးတိစုံမှုနဲ့ပတ်သက်ပြီးပါဝင်ပတ်သက်ခဲ့တဲ့မြန်မာစစ်တပ်ကအရာရှိနဲ့စစ်တီတွေကိုစစ်တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးထောင်ဒဏ်ချမှတ်လိုက်ပါတယ်။ပြည်မှုကျူးလွန်သူတွေကိုအလုတ်ကျန်းနဲ့ထောင်ဒဏ်9နှစ်ချမှတ်လိုက်တယ်လို့အရက်ဖက်အကျဉ်းထောင်တွေမှာပြည်ထောင်ကြက်ခံဖို့စစ်တရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်။အခုလိုပြည်ထောင်ပေးလိုက်တာဟာတမတော်အတွင်းကအပြောင်းအလဲတစ်ခုဖြစ်ပြီးအနာဂတ်ဒီမိုကရေစီနိုင်ငံတည်ဆောက်ဖို့အတွက်ကောင်းမွန်တဲ့လက္ခဏာတစ်ခုဖြစ်တယ်လို့လွှတ်တော်အမတ်တဦးကလည်းပြောလိုက်ပါတယ်။ဒီအခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ပြောပြပေးမှာပါရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်တွင်ကမိုင်းယော်ကြီးရွာအနီးမှာပြီးခဲ့တဲ့ဇွန်လ25ရက်နေ့ကတည်ဆုံသွားခဲ့တဲ့မိုင်းယော်ရွာသား5ဦးတည်ဆုံခဲ့တဲ့အမှုနယ်ပတ်သက်ပြီးစစ်တရားရုံးကဒီကနေ့မှာစီရင်ချက်တွေချမှတ်ခဲ့ပါတယ်ပြီးခဲ့တဲ့ဩဂတ်လ10ရက်နေ့ကစတင်ဖွဲ့စည်းခဲ့တဲ့စစ်တရားရုံးကပြည်ထောင်ကျူးလွန်တဲ့သူတွေကိုထောင်ဒဏ်9နှစ်စီချမှတ်လိုက်တာဖြစ်ပါတယ်ဒီမှုမှာပါဝင်ပတ်သက်နေတဲ့မြန်မာတပ်မတော်ကတပ်မမှုတဦးပါဝင်စစ်သည်9ဦးကိုတပ်မတော်အုပ်ဝေပုံမှန81ရာဇဝတ်ကြီးဥပဒေပုံမှန301မြင်းဆောင်34နဲ့ကျူးလွန်ခဲ့တယ်ဆိုတာကိုတွေ့ရှိခဲ့တဲ့အတွက်ပြည်မှုကျူးလွန်သူအများရှိ4ဦးကိုရှုတ်ချပြီးတပ်မတော်ကအမြဲတမ်းထုတ်ပယ်ပြီးအလုံကျန်းတဲ့ထောင်ဒဏ်5နှစ်ချမှတ်လိုက်ကြောင်းဒါအပြင်အဲ့ဒီပြစ်ဒဏ်တွေကိုလည်းနယ်ဘက်အကျဉ်းထောင်တွေမှာကြားခံဖို့စစ်တရားရုံးကစီရင်ဆုံးဖြတ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဒါအပြင်ဒီပြည်မှုမှာပါဝင်တဲ့အခြားအဆင့်စစ်သည်3ဦးကိုလည်းတပ်သားအဆင့်ကိုရှော့ချပြီးတော့နယ်ဘက်အကျဉ်းထောင်တွေမှာအလုံကျန်းတဲ့ထောင်ဒဏ်5နှစ်ကြားခံသွားရမယ်လို့ဒီထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မိုင်းယော်ရွာသား5ဦးတည်ဆုံသွားခဲ့တဲ့ကိစ္စဟာမဖြစ်သင့်တဲ့ကိစ္စဖြစ်ပြီးတော့မြန်မာစစ်တပ်ဘက်ကအခုလိုအရေးယူလိုက်တဲ့အပေါ်မှာရှမ်းပြည်နယ်မဲဆန္ဒနယ်အမှတ်3ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန်းကအခုလိုပြောပါတယ
်ဒီတမတော်နေပြီးတော့ဒီလိုဖြစ်စေမှုတွေခုံရုံးနေနဲ့ဖွဲ့တယ်ဒီဒီလိုတိုင်းဟာရှင်မပါပြည်သူတွေရှေ့မှာအာဘောလေဒီနောက်လောက်တိထီကိုအဲ့လိုမျိုးတွေပေါ့ဖြစ်စေမှုတွေလုပ်တယ်ပြစ်တာနဲ့ပေးတယ်ဆိုတာတော်တော်လေးကိုရှားပါတယ်လည်းလို့ဖြစ်တယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ဒါကောက်ပါတယ်အကြောင်းလေးတစ်ခုပဲပေါ့နော်အဲကျွန်တော်တို့မဲ့ဆန္ဒနယ်ဒီမှာရှင်တော့လေကျွန်တော်တို့ဒီအမျိုးသားကတော့ကိုယ်စားလေးဒီပြည်နယ်လို့တော့ကိုယ်စားနေနဲ့ပေါင်းဆက်နေနိုင်ပြီးတော့အဝန်ထက်ဒီခုပါပဲဒီကလေးဒီအရှုမှာထိပ်သိမ်းမှုတော့လည်းဆိုရတာတွေကိုလည်းနော်ဒါတော့ဆုံးဆံမှာပဲဖြစ်တတ်ဆိုတဲ့အတိုင်းအဲဒီလိုနေနေတယ်မှာမတင်ကြတဲ့ရတာတွေဖန်ပြီးပါရပါရှိတယ်ကျွန်တော်တို့ကလည်းကြိုးစားပြီးပေါင်းဆက်နေနိုင်တဲ့ချိန်ကမှပြန်ပြီးလွတ်တာလည်းရှိတာပေါ့နော်အဲ့ဒါတော့လေကြောင်းလေတုတ်တက်မှုတစ်ခုလို့တော့ကျွန်တော်တို့ပြောနိုင်ပါတယ်ခင်ဗျာ
ဒီမှာစစ်တပ်တွင်ကပြစ်မှုကျူးလွန်သူတွေပေါ်မှာအခုလို့အရေးယူလိုက်တာဟာအနာဂတ်ဒီမိုကရေစီနိုင်ငံတစ်ခုတည်ဆောက်ဖို့အတွက်စံပြလောက်ရတစ်ခုအဖြစ်လှုပ်ဆောင်လိုက်တာမျိုးလည်းဖြစ်တယ်လို့ဦးဆိုင်ဝမ်းလိုင်ခန်းကပြောပါတယ
်ကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံပေါ်လေဥပဒေရဲ့ဟာကတစ်ခုကိုလှုပ်ရတဲ့စံပြမျိုးပေါ်နော်နောက်လာမယ်အဲ့ဒီဒီမျိုးတွေမှာမရှိနိုင်တော့မရှိအောင်ပေါ်လေချောင်းကြီးအောင်အဲ့လိုလုပ်ကြချင်းဖြစ်တယ်လို့တော့ကျွန်တော်တို့အဲ့လိုတော့တုံ့တက်လိုပါတယ်ခင
်ဗျ။ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ TNLA တပ်တွေအပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့စဉ်အတွင်း T TNL ရဲ့တက်တီနဲ့ပတ်သက်ဆက်နွယ်တယ်ဆိုပြီးတော့မြန်မာစစ်တပ်ကမိုင်းရော်ရွာသား၅ဦးကိုဖမ်းဆီးသွားခဲ့တာပါ။အဲဒီနောက်မြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားစဉ်တွင်အဆိုပါရွာသား၅ဦးသေဆုံးသွားခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်အနေနဲ့မာယွန်ကောင်မာယွန်နိုင်တယ်ဆိုပြီးတော့ပြီးခဲ့တဲ့လတွေအတွင်းကမြန်မာတပ်မတော်ကပုံချုပ်ကြီးများထုံးဦးကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့လည်းပြောကြားခဲ့ပါတယ်။တမရော်ရာရှိစစ်သည်9ယောက်ရဲအုပ်1ယောက်နဲ့မိုင်းရော်ရွာသား18ယောက်တို့ရဲ့ထွက်ဆိုချက်တွေကိုစစ်ဆေးပြီးတော့ပြစ်မှုကျူးလွန်ကြောင်းတွေးရှိခဲ့တဲ့အတွက်စစ်တရားရုံးကအခုလိုပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်စုံစမ်းမြင်းမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်မဲသဝဒေသနဲ့မြိုင်ကြီးငူဒေသအတွင်းမှာ DKBA ခွဲထွက်အဖွဲ့တွေနဲ့ BGF ကရင်နယ်ကြားဆောင်တပ်နဲ့အစိုးရတမရော်တို့ပူးပေါင်းပြီးတော့သူတို့ကြားတိုက်ပွဲတွေပြင်းထန်ဆက်လက်ဖြစ်ပွားနေဆဲဖြစ်သလိုနှစ်ဖက်ထိခိုက်မှုတွေလည်းရှိနေပါတယ်။အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်အတွင်းငြိမ်းချမ်းရေးကိုထိခိုက်လာနိုင်တယ်လို့လည်းကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲတဝဲဒေသနဲ့မြန်ကြီးငူဒေသဘက်မှာနယ်ကြားစောက်သား BGF နဲ့ DGPA ခွဲထွက်ဖွဲ့တို့အကြားဒီကနေ့မှလည်းတိုက်ပွဲပြင်းထန်စွာဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ဒီနေ့ဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကိုတော့ TGPA ပြန်ကြားရေးရာရှိဘူကြီးစောရဲထက်ကအခုလိုပြောပါတယ
်။ဒီနေ့လည်းတော့သူတို့ဟိုလက်နက်ကြီးနဲ့ပြင့်နေတော့မယ်နော်။သူတို့ထိုးစစ်ကတပြိုင်တည်းပုံစံလှုပ်တဲ့ဒီဝဘိုးတောင်ပဲပေါ့နော်။ဒီမြန်ကြီးလူပဲချမ်းမှလည်းဟိုသူတို့တက်တယ်နော်ဒီဟိုကျွန်တော်တို့မဲတော်ရွာပဲချမ်းပေါ့နော်။အဲ့ဘက်မှလည်းသူတက်တယ်နော်။မနေ့ပိုင်းကကျွန်တော်တို့ရတဲ့နောက်ကတော့နော်လက်နက်စုစုပေါင်းဒီဝဘိုးတောင်ရောအဲ့ဒါကဒီရေခါကုန်းဘက်ကဆိုလို့ရှိရင်အားလုံးစုစုပေါင်းကျွန်တော်တို့လက်နက်လေးလက်နော်ရတာကျွန်တော်တို့နိုင်ငံကြီးတွေကိုအရင်တော့ကျွန်တော်တို့လည်းအတက်နိုင်တများတော့ခုခံတော့မှာပါနော်
။နေချာဆောက်တပ် BGF နဲ့မြန်မာတပ်မတော်ပူပေါင်းတပ်ဖွဲ့တို့ကနေ TKPA တပ်ဖွဲ့တို့နေရာယူထားတဲ့မဲတော်ဝဒေသရိတ်ခါကုန်းနဲ့မြန်ကြီးငူဘက်ချမ်းဝဘိုးတောင်ဘက်ကိုအင်အားနဲ့ထိုးစစ်ဆင်နေတယ်လို့လည်းသူကပြောပါတယ်။စက်တင်ဘာလဇန်းကနေကနေ့ထိဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတဲ့အခြေအနေကိုတော့ TKPA ပြန်ကြားရေးရာရှိဘူကြီးစောရဲထက်ကခုလူဆက်ပြောပါတယ်။
ကျင်းရောက်တော့လူလက်ရှိမှာပေါ့ကျွန်တော်တို့ဘက်ကတော့ဟိုနှစ်ဦးတော့တရားရတာရှိတယ်။နောက်ဒီဟိုဒီအစိုးရဖြစ်တဲ့ဒီ BGF ဘက်မှာတော့မရှိဘူးဆိုလို့ရှိရင်တော့မတို့တရားနဲ့နေရာဝင်းကျင်မှာတော့တို့ထိခိုက်တိုင်ရာတေဆုံစုစုပေါင်းအဲ့ဝင်းကျင်မှာရှိတယ်လို့ဒါကြမ်းရင်တက်မှတ်လို့ရပါတယ်နော်
။အခုလူဖြစ်ပွားနေတဲ့တိုက်ပွဲမှာ BGF နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့ဘက်ကနေထိခိုက်မှုတွေများပြားနေတယ်လို့ TGPA ဘက်ကပြောဆိုနေပေမဲ့လည်းတိကျအတိမပြုနိုင်သေးပါဘူး။နေကြဆောက်တပ် PGF တပ်မှုသူကတော့မဲတော်တိုက်ပွဲနဲ့ပတ်သက်ပြီးဆက်သွယ်ရေးခက်ခဲကြောင်းအခြေအနေမှန်ကိုမသိရှိဘူးလို့ပြောပါတယ်။ဒါပေမဲ့ TGPA အခြေပြုထားတဲ့မြောက်တီမြို့နယ်တွင်က၃ရက်နှစ်တပ်ကုန်းကိုမနေ့ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့နေကြဆောက်တပ်ရင်းတစ်တုံညတစ်ခုံ PGF ရရှိသူကအခုလိုပြောပါတယ်။
ကျွန်တော်တို့ကဒီကော်ဂရိတ်ရင်ပြောဒီတုံးရှင်းတွေကိုကျွန်တော်တို့ဒီနေ့လက်တက်တယ်ချက်နဲ့ဆက်ကြော်အလဲဘူတက်ထက်ရပရားနဲ့နောက်ဟုတ်ကဲ့အောက်လည်းပြန်ကြည့်နေကျွန်တော်တို့ဒီအာချလမ်းမရဲ့လူကန်ရှိတဲ့နေရာလေးမှန်ဝင်းချင်းမှာကောင်းမှုတွေရှိတယ်ပေါ့
ဒီလနှစ်ရက်နေ့ကစပြီးတော့အခုအချိန်ထိ VGN နဲ့ DGPA တို့ကနေတိုက်ပွဲဖြစ်ပွားနေခဲ့တာပါလက်ရှိနိုင်ငံရေးပြောင်းလဲကာလမှာအခုလိုလက်နက်ကန်အဖွဲ့တွေအနေနဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတာဟာပေါ်ဆောင်နေစဲငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်တယ်လို့ရှုမြင်ကြောင်းကရင်နိုင်ငံရေးပါတီတခုဖြစ်တဲ့ဖလုံးစိုးဝါဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်
လူတိုက်ပွဲဖြစ်ပြီဆိုလို့ရှိရင်တော့နည်းနည်းရတော့တာသိခဲ့နေမှာပဲဟိုပြစ်ရခတ်ကြတယ်ဆိုတာကခင်ရင်ချင်းချင်းလည်းဖြစ်ဖြစ်ခင်ရင်နဲ့ကားဆွဲတတ်မှုတော့ဖြစ်ဖြစ်ဘယ်လိုပဲပြစ်ရခတ်ကြဒါတော့နည်းနည်းရတော့သိခဲ့နေမှာပဲအခုဆိုလို့ရှိရင်ဒါဆစ်ပြေးနေရတဲ့ဆက်ပြေးနေရတဲ့ဆစ်ပြေးလို့ရတယ်လို့ညာရင်ရှိနေပြီသူတို့လည်းဒါဆက်ပြေးကောင်းများစွာတည်းကဒီရလူတွေတတ်နိုင်တော့ပြင်နေရတဲ့အနေအထားမျိုးတော့ရောက်နေပြီပေါ့ဗျာ
အခုလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်မဲတော်ဒေတာကျွေးရပေါင်း20ကရွာသား3000ကျော်ဟာစစ်ပေးလွတ်ရမြန်ကြီးမှုဒေတာဘက်ကိုစစ်ပေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိတိုက်ပွဲနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကတော့အခုချိန်ထိတဆုံတရာသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာ
။နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဂျမားရေးနဲ့တခြားပတ်စင်ကဏ္ဍတွေကိုတော့ဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာစောင့်မျှော်နှားဆင်ကြပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line to meter 24 25 32 50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ယူဝက်အစီအစဉ်မှာနားဆင်ရမှာကတော့ကျမ်းမာရေးကန္တာနဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အပြင်တိုင်းရင်းသတင်းလောအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်တို့ပါတီထောင်ဖို့ကြိုးကြော်တဲ့ပုံစံတော့မဟုတ်သေးပါဘူးခင်ဗျာဒါပေမဲ့ခုဖြစ်နေတဲ့ဒီရခိုင်မျိုးသား
ပါ ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တူဦးဖြစ်တဲ့ဦးမျိုးကျော်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ငလင်တန်းကြိုတင်ပြင်ဆင်ခြင်းအကြောင်းကိုဟိုတင်ပြထားပါတယ်ဒီမကြခင်ကမြန်မာပြည်အလဲပိုင်းမှာငလင်လှုပ်အပီနောက်ဆက်တွဲငလင်ငင်ဒါမှမဟုတ်အကြီးစားငလင်ထထုတ်မှာစိုးရင်ရသေးတယ်လို့ကျွမ်းကျင်သူတွေကသတိပေးနေပါဗျ။ငလင်လှုပ်လာရင်အထီးအခိုက်အနည်းဆုံးဖြစ်အောင်ဘာတွေသိထားပြင်ဆင်ထားသင့်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းမေးမြန်းတင်ပြထားပါရရှင်။
ကဲဒေါက်တာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံအလဲပိုင်းမှာမချာခင်ကဒီငလျင်တစ်ခုလှုပ်ခွေရမှာဒီလူနေထူးထပ်တဲ့ဒေသမဟုတ်တဲ့အတွက်ကံကောင်းတယ်ပေါ့ဆင်နော်ဒီလူတွေတိခက်တန်ရမှုမရှိတော့လည်းပဲဒီဘာသာရေးနဲ့ပတ်သက်တဲ့အဆောက်အုံတွေပျက်စီးခဲ့တာတွေကျွန်တော်တို့ကြုံရပါတယ်အဲ့ဒီခါကျတော့ဆရာနောက်ထပ်ရောမြန်မာနိုင်ငံမှာဒီငလျင်လှုပ်လာနိုင်ဖို့အတွက်ပေါ့နော်စိုးရိမ်ရတဲ့အနေအထားရှိလားဆရာ
ငလျင်ပညာရှင်တွေကတော့ခံမှန်းနေတာပေါ့နော်ဒီပကံငလျင်ကြီးတုတ်ပြီးရင်တော့မှနောက်ထပ်ခုနက Restart Skyရှိတဲ့ကြော်တဲ့ငလျင်လုံနိုင်မယ်လို့ကဘာကလည်းမှန်းထားရရှိတယ်။ပြီးတော့ငလျင်အကြီးတစ်ခုလုပ်ပြီးလို့ရှိရင်တော့ after shock ဆိုရယ်အသေးလေးတွေလည်းလုပ်တတ်တာပေါ့နော်။အဲ့တော့ကျွန်တော်တို့ဗမာပြည်ရဲ့ဒီနေပုံအနေထားကဒီပထဝီအနေထားရဗမာပြည်ရဲ့အောက်မှာကျွန်တော်ငလျင်ကျော်အကြီးပြည့်ရီကျော်ကြီး၅ခုလောက်အကြီးမားရှိတယ်လို့ပြောတယ်။နောက်အသေးဖွဲလေးတွေက40ကျော်ရှိတယ်ပြောတယ်။အဲ့တော့ဗမာပြည်ကကဘာငလျင်လှုပ်ဖို့ဖြစ်နိုင်ခြေအများဆုံးနိုင်ငံထဲမှာတနိုင်ငံပါနေတာပေါ့။အဲ့တော့နောက်ထပ်လုပ်နိုင်တယ်အရင်တော့လည်းလုပ်ခဲ့ပြီးပြီလုပ်လို့ကျွန်တော်ဘကိုးမှာတော့ခွေမော်တော်ဖျားကြီးပြိုးပေးတာကြီးကျွန်တော်တို့ចောင်းသားဘွားတော့1985လောက်ပကံငလျင်လုပ်တဲ့အချိန်မှာပဲကျွန်တော်ចောင်းနေမှာလည်းလုပ်တယ်ចောင်းနေရနေပြဖက်တာတွေပြိုးကြတာရှိခဲ့တာပေါ့နော်အဲ့တော့အဲ့ဒါမျိုးကရန်ကုန်မြို့ကြီးအခုတော့ထပ်မြင့်နေစောက်တာတဲ့အချိန်မှာမလှုပ်လာနိုင်ဘူးလို့အခြေသူ့ရဲ့အောက်ချင်မှာအပီစင်တာခေါ်တာပေါ့ငလျင်ရဲ့ဘဟုကရန်ကုန်မြို့အောက်မှာရှိလာခဲ့သည်ရှိတော့ကျွန်တော်အဲ့ဒါမျိုးထပ်ပြီးလုပ်ရင်ပုံမှုပျက်စီးနိုင်မယ်လို့ကျွန်တော်မှန်းလို့ရပါတယ
်ဟုတ်ကဲ့ဆရာတကယ်လို့ငလျင်လှုပ်လာခဲ့လို့ရှိရင်ဒီအထီးခိုက်အနည်းဆုံးဖြစ်အောင်ဘာတွေကိုအထူးသတိပြုပြီးတော့လှုပ်ဆောင်တင်လဲဆရာ
ဒီငလျင်ဘယ်တော့လှုပ်မလဲဆိုတာကိုယနေ့ဒီကဘာပေါ်မှာအတိအကျပေါ့နော်ဘယ်ချိန်ဘယ်လဆိုတာကျွန်တော်ခံမလို့မရသေးဘူးဒါပေမဲ့ကျွန်တော်ကဒီငလျင်ဟာနှစ်နှစ်တစ်ခါပြန်လှုပ်မယ်အနည်း20မှာတစ်ခါပြန်လှုပ်မယ်အနည်းပေါင်းခုန200မှာပြန်လှုပ်မယ်ဆိုတာကိုတက်လို့ရတာရှိရပေါ့နော်အဲ့တော့အခုအတိုင်းဆိုလို့ရှိရင်ကဘာပေါ်မှာ10မိနစ်ကိုနှစ်ချိန်အနည်းဆုံးငလျင်လှုပ်နေတယ်လို့ပြောတယ်အဲ့တော့ဒီကဘာတဝမ်းမှာလည်းဒီ20တွင်မှာလူ5000လောက်သိခဲ့ပြီးပြီဟိုကျွန်တော်တို့ကိုပြီးငလျင်ပေါ့ဂျပန်မှာတော့ဆိုလို့ရှိရင်ငလျင်လည်းလှုပ်ပြီးရောကျွန်တော်ဆူလာမီလှိုင်းတက်လာတဲ့ခါကျတော့ကျွန်တော်တို့အိမ်တွေမျောသွားတာကားတွေမျောသွားတာကိုကျွန်တော်တို့ဗီဒီယိုတွေမှာတွေ့ခဲ့ရတာပေါ့နော်ဒီလိုတရုတ်ပြည်မှာလည်းကျွန်တော်ငလျင်တွေအများလှုပ်ခဲ့တယ်ပေါ့နော်ဗမာပြည်မှာတော့လူတွေအများကြီးသိလာအောင်တော့မဖြစ်သေးဘူးပေါ့နော်အဲ့တော့သူများနိုင်ငံတွေမှာပျက်စီးနေတယ်ကိုယ့်နိုင်ငံအောက်မှာလည်းငလျင်ကြောကြီးရှိတယ်ဆိုတော့ကျွန်တော်တို့အရင်ဆုံးကကြိုတင်ပြင်ဆင်ရမယ့်ပိုင်းကတော့ငလျင်တန်းခံနိုင်တဲ့အဆောက်အဦတွေပေါ့နော်စောက်ထားမှလည်းရှိတယ်နောက်ကတချို့တွေကဒီငလျင်ပြီးလို့ရှိရင်ဆူနာမီလှိုင်းတွေတက်လာတဲ့ခါကျတော့လှိုင်းတက်လာမယ့်နေရာတွေပေါ့အခုဆိုပါတော့ဟိုတလောကဆိုလို့ရှိရင်ရှင်းလင်းမြေကြီးနေရာကြီးမြေကြီးအများကြီးပတ်တက်လာဟိုတခါဆူနာမီကျွန်တော်ကြုံခဲ့ဘူးလေအဲ့တော့ဒီဆူနာမီကငလျင်ဖြစ်ပြီဆိုကျွန်တော်မီးလောင်နိုင်တယ်မီးတောင်တွေပောက်ကွဲနိုင်တယ်အခုဒီပကံငလျင်နဲ့တူကျွန်တော်တို့ဟိုဘက်ကငကပွက်အိုင်ဆိုလို့ရှိရင်ကျွန်တော်တူတာတွေပွက်တာတွေဖြစ်လာပြီနော်တော့ငလျင်လှုပ်သွားတာနဲ့တောင်အစ်စ်တွေထွန်းလာတာမြစ်တွေပျောက်သွားတာအဲ့လောက်ထိအောင်ဖြစ်နေတာပေါ့
ဟုတ်ကဲ့အဲ့တော့ဆရာကြီးငလျင်လှုပ်လာပြီဆိုလို့ရှိရင်လူတွေအနေနဲ့ဆရာကြီးခုနကဒီအထက်မြင့်အဆောက်အဦပေါ်မှာရှိနေတယ်လို့ပုံမှန်အိမ်တွေထဲမှာလည်းရှိနေတယ်သူတို့အနေနဲ့ဆရာကြီးဘာတွေကိုအဓိကကြိုတင်သတိထားပြီးတော့ပြင်ဆင်ထားသင့်လဲ
သူတို့ဒီအမေရိကန်နိုင်ငံမှာရှိတဲ့ FEMA ဆိုတဲ့သူ Federal Emergency Management Agency ပေါ့လေသူတို့ရဲ့ညွှန်ကြားချက်ကတော့
Okay, sir. Now, the question is, do you know what you're doing? Okay, sir. The gallo, the future is in Chetwaka, or say, Balloon, Nitane, a third thousand Piabono, Nilu Yanem. Qua,
the open charisma, the appear charisma quite Yanibi, so Baru, Pomoria, Nai to Tao, I don't know, Kuer, or the Sane, and Tabalongi, Ingi, or Yazalago, but Menna, or the Nakonia, the level of Tabo, no? I get only Changua, the Sulan Yama, baby, or the Sujala, Chavan. Now, like what gave you, Kakoma, Korekama, a ton of Omohoan, and Nama, she did. ตําไปเบ้ผิดๆโอเคเบ้ผิดทุกตุ๊กตุ๊กตุ๊กตุ๊กเนาะตัวตําบีนี่ยังกูจะมาชื่อเลยเนาะมาขึ้นได้เนี่ยตรงจังมาอ่อขอบ่อ่อเจียนหาได้คุณน่ะคุณน่ะหมองว้าดิประเทศเวนไปแล้วตึกสุทันยังบ่มีติดกันเนี่ยจานเนี่ยดันยันเนี่ยก็ปลุกเนี่ยไปเนี่ยกูกูได้ยงถั่วลงไม่เอาเลยแล้วเกเสเรหลุลามาเลยแล้วเกเสเรหลุนี่กูไนกะเลยดีหลุนี่อ่ะမျိုးตั้วได้คามาแล้วถ้าเป็ดเป็ดซี่ไม่ปลุกชาได้เนี่ยหาเนี่ยปลุกชาล่ะเล
ီဟယ်လီကော်ပတာတွေဒါမှမဟုတ်တော့ကျွန်တော်သုံးတာပေါ့နော်အဲ့မှာသူတို့မှာတော့အောက်ဆီဂျင်ဘူးတွေပါတစ်ခါလေးပါလာတယ်နောက်အနံ့ခံတဲ့ခွေးတွေပါတယ်နဲ့ကျွန်တော်ဒီမှာကလူအသက်ရှင်တာရှိသေးမလားပေါ့ကျွန်တော်အလောင်းများရှိမလားပေါ့ရှာလာမျိုးတွေပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါရယ်ရှင်ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေပြည်ဝဖန်အကြံပေးစာတွေပေးပို့လို့ရတယ်သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American သင်မြန်မာပိုင်းအစီအစဉ်စာရိုက်တက်တာမှ855ဘိုးစာရိုက်ကြီးရန်ကုန်မြို့ဖြစ်ပါရယ်ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က0932312554ကိုခေါ်ဆိုနိုင်ပါရယ်ကျမတို့ရဲ့ fax နံပါတ်ကတော့0932312555ဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့တရုတ်နဲ့အိမ်ကြီးချင်းနိုင်ငံတို့ရဲ့ဆက်ဆံရေးမှာမြန်မာဟာအရင်ကထက်ပိုပြီးအရေးပါလာပုံကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကြကြော်သိန်းနဲ့အတူတင်ပြထားပါရဲ့ရှင်။
တရုတ်ပြည်နဲ့နယ်နိမိတ်ချင်းဆက်ဆံနေတဲ့နိုင်ငံပေါင်း14နိုင်ငံရှိပါတယ်။ရေနယ်နိမိတ်သို့မဟုတ်ရေပိုင်းနယ်ချင်းဆက်ဆံနေတာက9နိုင်ငံရှိပါတယ်။ဒီအထက်မှာဗီယက်နမ်ဟာကုန်းရောရေပိုင်းနယ်နိမိတ်ချင်းဆက်နေပါတယ်။တရုတ်ဟာအိန္ဒိယနိုင်ငံလေးတွေနဲ့ဆက်ဆံရေးအဆင်ပြေပေမဲ့အိန္ဒိယရုရှားစတဲ့နိုင်ငံကြီးတွေနဲ့ဆက်ဆံရမှာအဆင်မပြေတာတွေရှိပါတယ်။ ရုရှားနဲ့နယ်နိမိတ်သတ်မှတ်တာဟာ2008မှာပြည်စည်းသွားပြီးမြဲအိန္ဒိယနဲ့ဆက်နေတဲ့နယ်နိမိတ်ကိုအခုတတိသဘောတူချက်မရယူနိုင်ပဲဖြစ်နေပါတယ်။တရုတ်ကတော့သူ့အကျိုးစီးပွားမြင့်တင်ဖို့ဒီမျိုးစုံသုံးနေပုံရပါတယ်။တရုတ်နဲ့ပူးပေါင်းဆောင်ရွက်ရင်းတရုတ်အပေါ်စီးရသွားပုံကိုမြန်ကောက်မြန်ဝါမှတွေ့နိုင်ကြောင်းထိုင်းပါမောက်ခတီတနန်ပေါစုဒရစ်ကမလ31ရက်နေ့ထုတ် East Asia Forum စာဆောင်မှာရေးမှုပါတယ်။မြန်မာပြည်အထက်ပိုင်းဟာယူနန်ပြည်နယ်မှာရှိပြီးမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်ကိုဖြတ်သန်းစီးဆင်းပါတယ်။မြန်မာပြည်အထက်ပိုင်းမှာရေကာရာ6ခုတရုတ်ကစောက်ထားတာမို့မြေကြီးကိုအားကိုးတဲ့ကမ္ဘောဒီးယားနဲ့ဗီယက်နမ်မှာပြဿနာပေါ်ပါတယ်။ဒီနိုင်ငံတွေဟာတရုတ်အနိုင်ကျင့်တာကိုခံနေရပြီးမြန်မာတဦးသာတရုတ်ကိုစန့်ညင်နိုင်တဲ့အနေအထားမှာရှိပါတယ်တဲ့
။ယူနန်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမဟာစီမံကိန်းမှာမြန်မာပြည်ကအလွန်အရေးကြီးတဲ့နေရာကပါဝင်နေပါတယ်။မြန်မာပြည်ကိုဖြတ်ပြီးရေနံတန်းငွေပိုက်လိုင်းတိစောက်နိုင်တာဟာယူနန်ရဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။မြန်မာပြည်ကတရုတ်စီမံကိန်းတွေအကြောင်း China's Engagement in Myanmar ဆိုတဲ့စာရန်းကို Transnational Institute ကလွန်ခဲ့တဲ့ဇူလိုင်လကထုတ်ဝေပါတယ်။စေအစိုးရလက်ထက်ကလို့အပေါ်စည်းမရတော့လို့တရုတ်မူဝါဒပြောင်းလာပုံကိုသုံးသပ်ထားပါတယ်။မြန်မာပြည်ဖြတ်လန်းအဖြစ်သုံးဖို့မပြောတော့ဘဲမြန်မာပါဝင်တဲ့တရုတ်ပိုးလမ်းမကြီးအကြောင်းကိုသာပြောလာပါတယ်။ပြဿနာဖြစ်ရတဲ့အကြောင်းရင်းကတရုတ်စန့်ကျင်ရေးစိတ်ဓာတ်မဟုတ်ပဲပြည်သူလူထုကိုအကျုံးမပြုတဲ့စစ်အစိုးရခက်ကတရုတ်စီမံကိန်းတွေကြောင့်ဖြစ်တယ်လို့သုံးသပ်ထားပါတယ်
။စစ်အစိုးရညှိနှိုင်းချုပ်သွားတာနဲ့တရုတ်ဟာပြဿနာမျိုးစုံနဲ့ရင်ဆိုင်လာရပါတယ်။ပြည်တွင်းရေးဟာနိုင်ငံတကာအရေးနဲ့ဆက်ဆက်လာပါတယ်။တရုတ်တဦးတည်းလုံခြုံအုပ်လို့မရတော့ပါဘူး။ NLD အစိုးရတက်လာတာဟာတရုတ်အတွက်ပိုပြီးခေါင်းရှုပ်စရာဖြစ်လာပါတယ်။တရုတ်မြန်မာနယ်စပ်ကပြဿနာတွေကိုကူညီဖြေရှင်းဖို့စိတ်မကူပဲစီးပွားရေးအကျိုးအမြတ်ကိုသာကြည့်တာဟာတရုတ်ရဲ့အဓိကအားနည်းချက်ဖြစ်တယ်လို့ဆိုပါတယ်။ KIO နဲ့အခြားကချင်အဖွဲ့တွေကန့်ကွက်နေတာကိုဂရုမစိုက်ပဲစစ်အစိုးရရဲ့သဘောတူချက်နဲ့မြစ်ဆုံစီမံကိန်းကိုစခဲ့ပါတယ်။စစ်အစိုးရနဲ့တရုတ်စတင်ခဲ့တဲ့စီမံကိန်းတွေဟာဒေသခံပြည်သူလူထုကိုအကျိုးမပြုပဲစစ်တပ်နဲ့တရုတ်ကုမ္ပဏီကိုသာအကျိုးပြုတာကြောင့်ဆန့်ကျင်မှုတွေနဲ့ကြုံရတာဖြစ်ပါတယ်။အမေရိကန်ရဲ့အပေါင်းပါတွေကတွေးထုတ်လို့မဟုတ်ပါဘူးတဲ့
မြန်မာပြည်ကနိုင်ငံသားချင်းညှို့နှံမှုပမာဏမှာတရုတ်က40ရာခိုင်နှုန်းကျော်ရှိနေတာမို့တရုတ်လွှမ်းမိုးသလိုဖြစ်နေတာသိတာပါတယ်မြန်မာပြည်ကတည်ရန်စာတကိုတရုတ်ကထုတ်ယူနေပါတယ်ရေနံတန်းငွေပိုက်လိုင်းမြန်မာပြည်ကိုဖြတ်သွဲထားပါတယ်မြန်မာပြည်ကိုဖြတ်လန်းအဖြစ်သုံးပြီးကုန်းလန်းရေလန်းရထားလန်းနဲ့အိန္ဒိယသမုဒ္ဒရာကိုဆက်သွဲလိုပါတယ်နောက်ပြီးတော့ရေအားလျှက်စစ်တိဆောက်ပြီးယူနန်အတွက်ဓာတ်အားထုတ်ယူလိုတာမို့မြန်မာပြည်မကြိုက်တဲ့မြေဆုံစီမံကိန်းပြန်ဆနိုင်ဖို့တရုတ်ကကြိုးပမ်းနေပါတယ်။တရုတ်ကိုအကောင်းမြင်စေချင်ရင်မြေဆုံစီမံကိန်းကိုပယ်ဖျက်ကြောင်းတရုတ်ကကြေညာဖို့လိုတယ်လို့ဝါရင်တုတေတီဘတ်ထေးလစ်နာကအေယာဝတီမှာပြောသွားပါတယ်။မြေဆုံကိုခွင့်ပြုတဲ့အစိုးရဟာကိုယ်တင်ချိုင်းကိုတူးတာဖြစ်လိမ့်မယ်လို့ဆိုပါတယ
်။လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့တရုတ်ရဲ့ဆက်ဆံရေးဟာစီးပွားရေးအပေါ်မှာအခြေခံတာများပေမဲ့မြန်မာနဲ့ဆက်ဆံရမှာနိုင်ငံရေးဟာအရေးကြီးပါတယ်။နှစ်ပေါင်းများစွာတရုတ်နဲ့ဆက်တွေ့ခဲ့တဲ့ဝမိုင်းလာနဲ့ကိုကန်ကိုတရုတ်ကလက်လွတ်ခံမှာမဟုတ်ပါဘူး။ဒီလိုတိုင်းရင်းသားအုပ်စုတွေနဲ့တရုတ်တို့အပြန်အလှန်အကျိုးပြုတဲ့အခြေအနေကိုမပြတ်စေတဲ့ငြိမ်းချမ်းရေးမျိုးကသာတရုတ်ကလိုလားပုံရပါတယ်။နေဆက်တိုင်းရင်းသားပြဿနာကိုဒေသအရေးနဲ့နိုင်ငံတကာအရေးလိုရှုမြင်လာမှာကိုတရုတ်ကလိုလားမယ်မဟုတ်ပါဘူး။တောင်တရုတ်ပင်လယ်မှာအငင်းပွားနေရတဲ့နေရာဟာဖိလစ်ပိုင်၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့ပိုပြီးနီးကပ်ပြီးမြဲတရုတ်ကအင်အားသုံးပြီးအပိုင်းစီးထားပါတယ်။တရုတ်ကိုမိခိုနေရတဲ့ဗီယက်နမ်ကထိတ်တိုက်တွေ့တာမျိုးကိုရှောင်ရှားနေရပါတယ်။ဒီကိစ္စမှာမြန်မာကဗက်မလိုက်တဲ့သဘောမျိုးနဲ့ဝင်ပြောတာကိုတရုတ်ကထောက်ခံပါတယ်။အာရှအခြေခံအဆောက်အအုံရင်းနှီးမှုဘဏ်နဲ့ပိုလာမစီမံကိန်းကအချိုးအမြတ်ကိုကစားနေရတဲ့အာဆီယံနိုင်ငံတွေဟာတရုတ်ကိုငြင်းဆန်ဖို့ကြားလေခက်လေဖြစ်လာနိုင်ပါတယ်။ဒါကြောင့်တရုတ်နဲ့အိန္ဒိယဆက်ဆံရေးမှာမြန်မာဟာပိုပြီးအရေးပါလာတာဖြစ်ပါတယ်ခင်ဗျာ။
အပတ်စဉ်တင်ဆက်ပေးတဲ့ဦးအောင်ခင်ရဲ့ကျမ်းမာရေးတိကျမှာရှင်မြမအရေးသုံးသက်ချက်ကိုနှာစင်ခဲ့ရတာဖြစ်ပါတယ်။အခုတော့တိုင်းရင်းသတင်းလွှာကိုထုတ်လင်းပေးပါမယ်။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်သတင်းလောမှာနားဆင်ရမှာကတော့ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲသဝဒေသမှာခွဲထွက် DPP အဖွဲ့တွေနဲ့ကရင်နယ်ကြားဆောင်တပ်အစိုးရတပ်မတော်ပူးပေါင်းတပ်တို့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုအတိမတ်မပြုသင့်ဘူးဆိုတဲ့အရေးကြီးအဆိုကိုရခိုင်ပြည်နယ်လွှတ်တော်မှအတည်ပြုလိုက်တယ်ဆိုတာနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေဟာရခိုင်မျိုးသားပါတီ ANP ကနေခွဲထွက်ပြီးနိုင်ငံရေးပါတီသစ်တည်ထောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အချိန်နဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုနန်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲတော်ဒေသမှာဒုဗိုလ်မှူးကြီးစောဆန်းအောင်ဦးစီးတဲ့ DKBA ခွဲထွက်အဖွဲ့နဲ့ကရင်နယ်ကြားဆောင်တပ်နဲ့အစိုးရတပ်မတော်ပူးပေါင်းတပ်တွေကနှစ်ဖက်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်မှုရှိနေတယ်လို့ DKBA ပြန်ကြားရေးအရာရှိဗိုလ်ကြီးစောရဲထက်ကပြောပါတယ်အထူးသဖြင့် DKBA အခြေပြုတက်ဆွဲထားတဲ့မေတ္တဝေါဒိတရိခါကုံနဲ့စခန်းတစ်ကိုတင်ပိုင်နိုင်ဖို့အလုံးအရင်နဲ့ထိုးစစ်ဆင်နေတယ်လို့သူကဆိုပါတယ်စက်တင်ဘာလဆန်းကနေအခုထိတိုက်ပွဲဖြစ်ပွားမှုမှာပြစ်ခတ်မှုနဲ့မြင်မြုပ်မိုင်းတွေကြောင့်နှစ်ဖက်ထိခိုက်မှုရှိနေတယ်လို့နေကြဆောင်တရင်အရာရှိတူကပြောဆိုခဲ့တယ်လို့ထိခိုက်ကြဆုံးမှုအခြေအနေကိုတော့အတိမပြုနိုင်သေးပါဘူးစက်တင်ဘာလနေ့ရက်နေ့ကစပြီး BGF နဲ့ DKBA တို့ကနေတိုက်ပွဲစတင်ဖြစ်ပွားလာခဲ့ပြီးတော့တိုက်ပွဲဖြစ်ပွားမှုကြောင့်မဲတဝောဒေသကျေးရွာပေါင်း20ကရွာသား3000ကျော်ဟာစစ်ဘေးလွတ်ရာမြိုင်ကြီးမူဘက်ကိုစစ်ဘေးတိမ်းရှောင်လာနေကြပါတယ်စစ်ဘေးရှောင်တွေအနေနဲ့စားဝတ်နေရေးအခက်အခဲတွေရှိနေတယ်လို့လည်းကုညီရေးအဖွဲ့တွေကပြောပါတယ
်စက်တင်ဘာလ12ရက်နေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်လွှတ်တော်စည်းဝေးမှာကူဖီအနာဥဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုရခိုင်ပြည်နယ်လွှတ်တော်ကအတိအမှတ်မပြုသင့်ဘူးဆိုတဲ့အဆိုကိုတင်သွင်းခဲ့ရမှာကန့်ကွက်တူမရှိအသေးပြုလိုက်ကြပါတယ်။အဲ့ဒီအဆိုကိုရခိုင်မျိုးရပါတီ AMP ကစစ်တွေမြို့နယ်အမှတ်2ပြည်နယ်လွှတ်တော်ကိုစလဲဦးကျော်စိုးဦးကတင်သွင်းခဲ့တာပါ။အဲ့ဒီအဆိုမှာကူဖီအနာဥဆောင်တဲ့ကော်မရှင်ဖွဲ့ပုတ်သွက်ရခိုင်ပြည်သူတွေရဲ့ဆန္ဒကိုမယူခဲ့တာရဲ့နိုင်ငံတော်အတိုင်းအမြံဥပဒေမှာအခုလိုကော်မရှင်ဖွဲ့ခွင့်မရှိဘူးဆိုတဲ့အချက်နဲ့နိုင်ငံသားတွေပါဝင်နေတဲ့အတွက်ဘယ်လိုက်မှုမရှိဆိုတဲ့အပေါ်မှာတန်တရားဖြစ်ပေါ်ရှိပြီးတော့ကော်မရှင်ဥက္ကဋ္ဌကူဗီအန်နန်ကသတင်းစာရှင်းလင်းပွဲမှာရိုဟင်ဂျာစုပြီးတုံ့နှုတ်ခဲ့တာကိုထောက်ပြပြီးတော့ကော်မရှင်ကိုအသိအမှတ်မပြုဖို့တိုက်တွန်းထားပါတယ်နိုင်ငံတော်ကနေဖွဲ့စည်းထားတဲ့ကော်မရှင်ကိုပြည်တွင်းကပညာရှင်တွေနဲ့ပြင်ဆင်ဖွဲ့စည်းဖို့အရေးကြီးစုကိုလွန်ခဲ့တဲ့အပတ်ကအမျိုးသားလွှတ်တော်မှာတင်သွင်းခဲ့ပြီးကုစရယ်30ကျော်ဆွေးနွေးခဲ့ကြပေမဲ့အဲ့ဒီအဆိုကရှုံ့နှိမ့်ခဲ့ပါတယ်
ကချင်ပြည်နယ်ဗမော်ခရိုင်မန်ဝင်းဒုက္ခသည်စခန်းအတွက်တင်ဆောင်လာတဲ့ကဘာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့တလဆာထောက်ပံ့တဲ့ဆံကိုမြန်မာအစိုးရတပ်ကဖျက်ဆီးခွင့်မပြုဘဲဟန့်တားထားတဲ့အတွက်ဒုက္ခသည်တွေရိက္ခာပြက်လက်မှုအခက်အခဲရင်ဆိုင်နေရပါတယ်မူဆယ်နမ်ခမ်လန်ကမန်ဝင်းဒုက္ခသည်စခန်းကိုတည်လာတဲ့ WFP အဖွဲ့ရဲ့ဆံစီနဲ့ပင်းရီတင်ဆောင်လာတဲ့ကားကြီး၄စီးကိုအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခတိုင်းမှုနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခတိုင်းမှုတို့နှစ်ဦးရဲ့ပူးပေါင်းညွှန်ကြားချက်အရဆိုပြီးအခုလိုနမ်ခမ်မျိုးကလည်းလုံးဝဖျက်ဆီးသွားလာခွင့်မပြုဘဲဟန်တားခဲ့တာဖြစ်တယ်လို့ဒုက္ခသည်ကူညီပေးတဲ့အဖွဲ့ဝင်တွေကပြောပါတယ်ကဘာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့တလတစ်ကြိမ်ထပ်ပန့်ပြီးတဲ့ဆံမရတော့တဲ့အတွက်ဒုက္ခသည်ဥယီ3000ကျော်လောက်ရှိတဲ့မန်ဝင်းဒုက္ခသည်စခန်းမှာအခုချိန်ဆံပြုတ်ချက်စားဖို့အခြေအနေတောင်မဖြစ်နိုင်တော့တဲ့အခြေအနေထိခက်ခဲနေတယ်လို့ကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အမှုတော်ဆောင်တယောက်ကပြောပါတယ်
သမရဟဦးသိန်းစိန်လက်ထက်ကရပ်ဆိုင်ခဲ့တဲ့အေယာဝတီမြစ်ဆုံရေကရာစီမံကိန်းကိုအပြည့်ပြန်ဖျက်သိမ်းပြဖို့နဲ့ရေကရာကြောင့်ပြောင်းရွှေ့ခံရသူတွေနေရပြန်နိုင်ဖို့ဒေသခံတွေကနေစက်တင်ဘာလ9ရက်နေ့ကကချင်ပြည်နယ်မြစ်ချင်းနားမြို့မှာဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဆန္ဒထုတ်ပေါ်သူတွေဟာကချင်ပမာအင်္ဂလိပ်နဲ့တရုတ်ဘာသာ၄မျိုးနဲ့မြစ်ဆုံရေကရာစီမံကိန်းလုံးဝဖျက်သိမ်းပါဆိုတဲ့ပူစရာတကူကန်ဆောင်ပြီးဆန္ဒထုတ်ပေါ်ခဲ့တာဖြစ်ပါတယ်။2006ခုနှစ်မှာမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင် CPI ကုမ္ပဏီတို့ကြားမြစ်ဆုံတဝရေကရာစီမံကိန်းခုနှစ်ခုတည်ဆောက်ဖို့သဘောတူညီခဲ့ကြပါတယ်
။အေယာဝတီမြစ်ပေါ်မှာတည်ဆောက်မဲ့မြစ်ဆုံရေကရာစီမံကိန်းကိုလုံးဝဖျက်သိမ်းပေးဖို့ရာသက်ပံရဆိုင်ပေးဖို့အတွက်စက်တင်ဘာလ9ရက်နေ့ကမြစ်ဆုံမှာဒေသခံတွေစုပေါင်းကသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ပြီးတောင်းဆိုခဲ့ကြပါတယ်။
ဩဂုတ်လ12ရက်နေ့ကဖွဲ့စည်းလိုက်တဲ့အေယဝတီမြင့်ညာမြေဝမ်းရေအလျက်စစ်စီမံကိန်းများလိလာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ရဲ့လိလာရေးခရီးစဉ်ဟာလက်ရှိအစိုးရတည်ရဲ့ကစားကွက်တစ်ခုလှည့်ကွက်တစ်ခုသာဖြစ်ကြောင်းမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေရောမြမပြည်သူလူထုတရက်လုံးနဲ့ပညာရှင်တွေကပါကန့်ကွက်နေတဲ့ကြားကအခုလိုဆောက်လုပ်သင့်မသင့်စုံစမ်းစစ်ဆေးမှုလုံးမဲ့ကိစ္စဟာလုံးဝမဖြစ်သင့်ကြောင်းတောင်ဖေးဒေသခံဦးတူးခေါင်ကပြောပါတယ်ဒီသတင်းစာရှင်းလင်းပွဲကနေမြစ်ဆုံရေကာတာစီမံကိန်းကိုရာသပ်ပိုင်းရပ်ဆိုင်ဖို့နဲ့ဒေသခံတွေရဲ့သဘောထားဆန္ဒမပါဘဲပွင့်လင်းမြင်သာမှုမရှိတဲ့စီမံကိန်းမှန်သမျှလက်ခံသွားမှာမဟုတ်ကြောင်းအပါအဝင်အချက်၅ချက်ပါဝင်တဲ့သဘောထားထုတ်ပြန်ချက်တစ်စောင်ကိုလည်းထုတ်ပြန်ခဲ့ပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ် ALD ပါတီဝင်တွေဟာမကြသေးမီကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ပြည်ဆောင်ဆွေးနွေးပွဲအပြီးမှာရခိုင်မျိုးသားပါတီ ANP ကနေခွဲထွက်ပြီးနိုင်ငံရေးပါတီသစ်တစ်ခုတည်ထောင်မယ်လို့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပါတယ်။အခုလိုပါတီသစ်တရက်တည်ထောင်မဲ့အခြေအနေပေါ်ရခိုင်နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတွေကနေဘလို့အမြင်သဘောထားတွေရှိနေပါတယ်လဲဆိုတော့ကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ
်။ရခိုင်နိုင်ငံရေးပါတီတပ်တခုတည်ထောင်ဖို့ပြင်ဆင်နေတဲ့ဆိုတဲ့တဲ့တင်ထွက်ပေါ်နေတဲ့အပေါ်မှာ ALD ခွာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တူဖြစ်တဲ့ဦးမျိုးကျော်ကအခုလိုပြောပါတယ
်။ကျွန်တော်တို့ပါတီထောင်ဖို့ကြိုးကြော်တဲ့ပုံစံတော့မဟုတ်သေးပါဘူးခင်ဗျာ။ဒါပေမဲ့ခုဖြစ်နေတဲ့ဒီရခိုင်မျိုးသားပါတီတွင်မှာနှစ်ပါတီပေါင်းတည်းကနေပြီးတော့မညီညာမှုတွေဗဲလိုက်မှုတွေခေါင်းဆောင်မှုလွဲမှုတွေရှိတဲ့အတွက်မှာအဲ့ဒီအခြေအနေတွေကိုကျွန်တော်တို့မူလကရှိနေခဲ့တဲ့ရခိုင်မျိုးသားပါတီ ALD ဘက်အရှမ်းမှာရှိတဲ့ဘိုးကောင်မကြီးဘိုးလုံးဆောင်ကောင်မကြီးတွေကိုကျွန်တော်တို့ကအတိအဝဲခေါ်ပြီးတော့ညီအစ်ကိုဆွေးနွေးခြင်းဖြစ်ပါတယ်
ALD ပါတီဝင်ဟောက်တွေနဲ့ကောက်ဆောင်တို့ဟာစက်တမ်ဘာလ10ရက်နေ့ကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးပြီးပါတီတပ်တစ်ခုထောင်မေဆိုတဲ့သတင်းထွက်ပေါ်လာတာပါ။ရခိုင်အမျိုးသားပါတီမြေပုံမြို့နေအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖေဖန်းကဒီလိုသတင်းတွေထွက်ပေါ်လာတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။ပြည်သူ့ရဲ့ဆန္ဒကပါတီမဟုတ်ကိုပေါင်းစည်းပြီးခါရ။အဲခါမှပါတီရဲ့ press မှာကြောင်းတပည့်ဦးစုကပါတီခွဲထောင်ဖို့စတင်ကြတယ်။ဒါကတော့ဒီလောက်ညီညွတ်ဖို့လိုနေတဲ့အချိန်မှာအကောင်မကြီးမြန်မာရှင်ကမှာအပိုင်းတစ်ဆက်တည်းအားရအောင်ကျွန်တော်တို့ဆိုင်ရင်ဒီအတွက်လုပ်ပြီးနေပုံစံမျိုးအမှန်ရအတွက်ကျွန်တော်တို့ဆွေးမကောင်းပ
ါလူမှုရေးတာကြွလှောက်ချသူတို့ဖြစ်တဲ့ကိုထွန့်ကြည်ကတော့နောက်ထပ်ရခိုင်နိုင်ငံရေးပါတီတိုင်းတစ်ခုထွက်ပေါ်လာမယ့်ပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်နောက်ထပ်ပါတီတွေ့တယ်ဆိုတာတော့ကျွန်တော်ကမတူသေးတဲ့အတွက်ပဲဆိုတော့လက်ခံတယ်ဒါပေမဲ့အခုလိုတော့ကျွန်တော်တို့ဒီကြီးလုံးလုံးကြောင်းလည်းမရတော့ဘူးပေါ့အဲ့ဒါကတော့ကျွန်တော်တို့အမြတ်တူကြည့်တဲ့ပြောင်းနေကြတာတစ်ခုပေါ့
ရခိုင်မျိုးသားဒေါက်တာရဲ့ပါတီ RNDP နဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ကကောက်ဆောင်တွေအချင်းချင်းဆွေးနွေးပြီး2014ခုနိုင်မဲလာကရွေးကောက်ပွဲကော်မရှင်မှာရခိုင်မျိုးသားပါတီ ANP အဖြစ်မျက်ပုံတင်ပြီးတပါတီအဖြစ်ဖြည့်ဆည်းခဲ့ကြတာပါရခိုင်မျိုးသားပါတီ ANP ဟာ2015ရွေးကောက်ပွဲမှာပြည်နယ်လွှတ်တော်ကိုယ်စားလှယ်23နေရာနဲ့ပြည်သူ့လွှတ်တော်တွေမှာလည်း22နေရာတိရွေးချယ်ခံထားရတဲ့ပါတီတစ်ခုဖြစ်ပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်နမ်ခမ်းမြို့နယ်တွေမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အဖွဲ့ကနေငကူပေးနေတဲ့အထောက်ပံ့ကနေထပ်ဝက်လျှော့ချလိုက်တဲ့အတွက်ဒုက္ခသည်တွေအနေနဲ့ရိက္ခာအခက်အခဲတွေနဲ့ကြုံတွေ့နေကြရပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ
်။ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ပန်လုံဒုက္ခသည်စခန်းမှာစားနပ်ရိက္ခာလျှော့ချခံရတဲ့အခြေအနေကိုတော့ဒုက္ခသည်တူဖြစ်တဲ့ဦးချမ်းလုတ်ကအခုလိုပြောပါတယ်
။ဟုတ်တယ်တချင်းနဲ့90ကျားကလူတွေအတွက်ကတော့သူတို့ကမပေးဘူးလို့ပြောလာတယ်။ရောမီတာစုမှာဆိုရင်တော့တချင်းနဲ့90ကျားကရှိတဲ့လူငယ်ရောရှိတယ်။ငယ်ရောရှိတော့တယောက်ပရိုဖက်တယောက်ကသူကသေးတယ်ကွာ။ငါကစံငါနဲ့လေးလုံးပေးလို့ရှိရင်ကွာအဲနှစ်ပြည့်ကျော်အရမ်းရောပေးတာပေါ့။ဒီကဲဆိုရတာအဓိကတော့အသာတောက်ပါပဲ။
ဒုက္ခသည်တွေကိုကမ္ဘာစန္ဒရိက္ခာအစီအစဉ် WFP ကနေလူတစ်ယောက်ကိုတစ်လ15ပြည်၊နှုတ်စီ4ဘူးအပြင်ကျပ်ငွေ6000ထောက်ပပေးရကနေထောက်ဝဲလျှော့ချလိုက်တာဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်။အိမ်တော်စုစုစုပေါင်း50စုရှိပြီးလူဦးရေ2003ဦးနေထိုင်တဲ့မူဆယ်ဒုက္ခသည်စခန်းမှာလည်းရိက္ခာထောက်ဝဲလျှော့ချလိုက်တယ်လို့ဩဂုတ်လရိက္ခာအတွက်ဒီကနေ့အချိန်ထိမရရှိသေးဘူးလို့စခန်းတာဝန်ခံဦးဖော်ရိုးနော်ဒင်းကလည်းအတည်ပြုပြောဆိုပါတယ်။ဩဂုတ်လသရိက္ခာကိုစက်တင်ဘာလမှထုတ်ပေးသလိုဒီကနေ့အချိန်ထိစံမထုတ်ပေးသေးဘူးလို့ပန်လုံဒုက္ခသည်စခန်းကအူချမ်းလုတ်ကဆက်ပြောပါတယ
်ဩဂုတ်လကတော့ကျွန်တော်မထုတ်ရသေးဘူးဒါပေမဲ့စံစီသေးအဟာရတို့အတွက်တော့ထုတ်တယ်
နန်းခမ်းမြို့နယ်ပန်လုံဒုက္ခသည်စခန်းကစကန်းတောင်ဝန်ခံဦးစောဂုံးကတော့ဒုက္ခသည်တွေနေနဲ့စာဝတ်နေရေးအတွက်ကြုံရလုတ်ကိုလုတ်ကင်နေရတယ်လို့ဆိုပါတယ်ကိုကြီးကိုဟာမနဲ့ကြံခံပြီးတော့စာစားနေတယ်ဒီလိုတော့အဲ့ဒီပေါပန်းနေတဲ့ဟာကိုပဲချွေတာပြီးတော့စာနေတယ်အဲ့လိုမျိုးပေါ့ရှမ်းမြို့နယ်မြောက်ပိုင်းမူစံနဲ့နန်းခမ်းမြို့မှာရှိတဲ့ပန်လုံဒုက္ခသည်စခန်းနေများစုဟာကချင်တိုင်းသ
အခုဆက်ပြီးတင်ကျင်းချက်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲတဝေါ်ဒေသမှာခွဲထွက် DKBA အဖွဲ့တွေနဲ့ကရင်နယ်ကြားစောင့်တပ်နဲ့အစိုးရတပ်မတော်ပူးပေါင်းတပ်တွေကနှစ်ဖက်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ
်။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းနိုင်ငံခြေဆိုင် BNI အဖွဲ့သားတွေစီစဉ်တင်ဆက်တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကျွန်တော်ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဝင်ရောက်ဖတ်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ bemis.voanews.com ဖြစ်ပါတယ်။ကျွန်တော်ဒီတောက်ကြနေမနဲ့ထုတ်လွှင့်မဲ့ radio အစီအစဉ်တွေကိုတော့ line to meter 32 40 50နဲ့ line la meter 190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုတော့ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းည9နာရီမှာ Asia Set 7ဂျိုဒူကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကဒီဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ဒီ Internet ဆာမျက်နှာမှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းချင်းချက်ကိုမတ်တင်ကြီးထိုက်ကကြီးညာပေးမှဖြစ်ပါတယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့နယ်အကူအညီလိုအပ်နေသူတွေရှိရာတခြားဒေသတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးရှင်တန်းတွေအချိန်မီထွက်ခွာနိုင်တဲ့အဆင့်အင့်အခြေအနေမှာရှိနေပေမဲ့ဆီးရီးယားအစိုးရထံကခွင့်ပြုချက်မရမချင်းထွက်ခွာနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအရာရှိတွေကပြောဆိုလိုက်ပါတယ်။အလက်ပိုမြို့ကိုတော့တောက်ချနေလောက်မှာအကူအညီတွေပို့ဆောင်ပေးနိုင်မှုမျှော်လင့်ထားတဲ့အကြောင်းကုလအထူးကိုယ်စားလှယ်ဂျန်အက်လန်ကဂျီနီဗာမြို့တော်မှာသတင်းထောက်တွေကိုပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မှတော့အမေရိကန်အောက်လွှတ်တော်ခေါင်းဆောင်နန်စီပလိုစီနဲ့တွေ့ဆုံပြီးတခြားလွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံနေပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားကမြန်မာပေါ်စီးပွားရေးတန်းခတ်ပိတ်ဆို့မှုကိုဖယ်ရှားပေးဖို့စီစဉ်ထားတဲ့အကြောင်းကြေညာခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံတာဖြစ်ပါတယ်။အမေရိကန်ခေါင်းဆောင်အလွှတ်တော်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံတဲ့အခါမှာလဲစီးပွားရေးတန်းခတ်ဖိတ်ဆို့မှုတွေကိုရုတ်သိမ်းပြရတော့မယ်အချိန်တန်ပြီဆိုတာကိုဒေါက်ဆန်းစုကြည်အနေနဲ့တိုက်တွန်းပြောဆိုမဲ့သဘောရှိပါတယ်။ဒီနောက်မှာတော့ဒေါက်ဆန်းစုကြည်ကဝါရှင်တန် DC မြို့တော်ကသီအိုဒေါ်ရူးစဗယ်အထက်တန်းချောင်းကိုတွားရောက်မှာဖြစ်ပါတယ်။ညပိုင်းမှာတော့အာဆီယံအမေရိကန်စီးပွားရေးကောင်စီကတည်ခင်းမဲ့ညစာစာပွဲကိုတက်ရောက်ပြီးစီးပွားရေးခေါင်းဆောင်တွေနဲ့လဲတွေ့ဆုံဖို့ရှိပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားကအတ္တလန္တိတ်သမုတ်တရားထဲမှာပထမဆုံးသောအမျိုးသားပင်လယ်ရေကြောင်းဆိုင်ရာထိမ့်သိမ်းဆောက်ရှောက်ရေးနယ်မြေတစ်ခုသတ်မှတ်ကြောင်းဒီကနေ့ကြာသပတေးနေ့မှာကြေညာပါတယ်။အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းဒေသ New England ကမ်းရိုးတန်းကမိုင်9000ပတ်လည်နေပါရေရောက်6ကဘာတွေနဲ့တောင်တွေကိုထိမ့်သိမ်းဆောက်ရှောက်မှာဖြစ်ပါတယ်။ထိမ့်သိမ်းဆောက်ရှောက်ရာနယ်မြေအဖြစ် North East Canyon နဲ့ Sea Mount Marine National Monument အဖြစ်သတ်မှတ်ကြောင်းကြေညာချက်ကိုသမ္မတကရေးထွက်လိုက်တာကြောင့်ဒီဒေသတွင်းမှာစီးပွားဖြင့်၅ဘတ်လုပ်ငန်းနှင့်တက်တူတူဖော်ခြင်းနှင့်တင်ဆက်ဆက်တက်တူဖော်တာတွေကိုတားဆီးလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံဝူကန်တန်ဃာရွာကဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့ကိစ္စဖော်ပြဖို့ကြိုးစားတဲ့ဟောင်ကောင်သတင်းတောက်တွေကိုတရုတ်ရဲတွေကရိုက်နှက်ဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အဲ့ဒီဟောင်ကောင်သတင်းတောက်တွေကပြောဆိုပါတယ်။ South China Morning Post နဲ့ဟောင်ကောင်အခြေစိုက် Minpho သတင်းစာရဲ့သတင်းတောက်တွေကဆန္ဒပြတာနဲ့ပတ်သက်ပြီးဒီရသားတွေကိုဗုဒ္ဓနေညာကတွစ်ဆုံမြင်မြန်ဖို့ကျိုးစားခဲ့စဉ်အတွင်သူတို့ကိုရိုက်နှက်ပြီးနောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အဲ့ဒီသတင်းစာနှစ်ဆောင်ကပြောပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာဓာတ်ပုံမြို့တော်ဝင်တာဝန်ယူခဲ့ချိန်ကတရားရေးဌာနကဝန်ထမ်းတအုပ်ကိုတနက်နဲ့ပြစ်တက်ခဲ့တယ်လို့လွန်ခဲ့တဲ့25နှစ်အတွင်းလူတစ်ထောင်ကျော်တပ်ဖြတ်ဖို့အမိန့်ပေးခဲ့တဲ့အကြောင်းမြို့တော်ဝင်ရဲ့အမိန့်နဲ့လူတွေကိုပြစ်တက်ရတဲ့အဖွဲ့ဝင်ဟောင်းတအုပ်ကဒီကနေ့အထက်လွှတ်တော်မှတ်တွေကိုပြောဆိုခဲ့ပါတယ်ရှင်။
တရင်တင်ကြကိုမတင်ထိုက်တင်ညာပေးခဲ့တာပါရှင်ဒီညာအစည်းအဝေးထုတ်လုပ်ရေးမှုကကိုညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Citric Fagling ဖြစ်ပါတယ် VO American အသံညာဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.